Welcome to the Voice of America in Burmese.
ဒီအောင်ကင်ဝရညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် view American အတန်းကနေ2021ခုနှစ်နိုဝင်ဘာ20ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ9.25 25 30နဲ့ 9.90 အပြင် view ရဲ့ Facebook စာမျက်နှာကနေလည်းစတင်အတန်းလွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါဒီရက်ခင်ကြပါစေခင်ဗျာဒီကနေ့ညပိုင်းသတင်းတွေထဲမှာ CIA ဒုတိယညွှန်ကြားရေးမှူးနဲ့ထိုင်းဝန်ကြီးချုပ်တို့မနေ့ကတွေ့ဆုံဆွေးနွေးတာမှာမြန်မာနဲ့ပတ်သက်တာလဲပါတယ်ဆိုတဲ့သတင်းနဲ့အတူအရှေ့လက်ပိုင်းဒေသလုံခြုံရေးအမေရိကန်ကထပ်ပြီးကြီးပြုလိုက်တာသတင်းပြောင်းနေတဲ့တရုတ်တင်းနေမဲ့ကိစ္စဒီနေ့အကြော်အမော်တွေဖိအားပေးပြောဆိုနေကြတာဆတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညူနဲ့ကျွန်တော်ကြော်သိပြပြပါမယ
်ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့ပြနာသိမှုကိုစန့်ကျင်တဲ့သူတွေရဲ့နေအဆောင်တွေကိုစစ်ကောင်စီဘက်ကချိတ်ပိတ်သိမ်းဆည်းနေတာနဲ့ပတ်သက်ပြီ
းဘုံနေနဲ့မြေဆောင်ရပြီးချင်အောင်လုပ်နေတဲ့အကြမ်းဖက်အဖွဲ့ကြီးပဲလေသူတို့ကတော့သူတို့ထင်တာသူတို့လုပ်နေတာဘုံနေနဲ့ညီချင်းမညီချင်းကတော့ဘာမှစဉ်းစားရအကြောင်းလည်းမရှိပါဘူ
းရေဦးတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမြင့်ထေပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုအပတ်စဉ်ထုတ်လွှင့်ပေးနေကြဒုသန်းစီစဉ်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ကြောင်မီးသွေးအသုံးပြုမှုလျှော့ချဖို့သဘောတူညီချက်အပေါ်မှာအိန္ဒိယရဲ့တုံ့ပြန်မှုပါဝင်တစ်ပတ်တွင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအစည်းအဝေးတွေနောက်ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးစတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုကြော်သိန်းနဲ့ကိုသားညင်တို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
အရှေ့လက်ပိုင်းဒေသလုံခြုံရေးအမေရိကန်ရဲ့တန်ရိပ်ထံဟာခိုင်မာပြီးတည်ကြပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကဒီကနေ့ပြောပါတယ်ဘာရီနိုင်ငံမနာမာမြို့မှာကျင်းပတဲ့မနာမာ dialogue လို့ခေါ်တဲ့အရှေ့လက်ပိုင်းဒေသလူမျိုးရေးဆိုင်ရာဆွေးနွေးပွဲမှာဝန်ကြီး Austin ကအဲ့လိုပြောတာပါဒေသတွင်းတာဝန်ရှိသူတွေဟာအမေရိကန်ရဲ့ခိုင်မာမှုနဲ့ပတ်သက်ပြီးစိုးရိမ်နေကြတာပါအထူးသဖြင့်တော့အီရန်နဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်တခုရောက်ဖို့ကြိုးစားနေတာနဲ့အာဖဂန်နစ္စတန်ကနေအမေရိကန်တပ်တွေရုတ်သိမ်းခဲ့တဲ့အခြေအနေတွေကြောင့်ဖြစ်ပါတယ်ဒါပေမဲ့မကြာသေးခင်လတွေတွင်အီရန်ရဲ့လုပ်ရက်တွေကအားတဆရာမကောင်းတာပါဘူးအထူးသဖြင့်တော့သူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုတိုးချဲ့နေတာကြောင့်မလို့ဝန်ကြီး Austin ကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်ကဘာတွေလုပ်နိုင်စမ်းရှိတယ်ဆိုတာမိတ်ဆွေတွေရောရန်သူတွေပါသိကြပါတယ်လို့လည်းဝန်ကြီး Austin ကဆိုပါတယ်။သမ္မတဘိုင်ဒန်ရဲ့အဆိုအရမှာတိုင်ငင်းတမန်ငင်းနီလန်ဟာပြဿနာတွေကိုဖြေရှင်းရေးပထမဆုံးနီလန်ဖြစ်တာကြောင့်တန်တမန်ငင်းနီလန်နဲ့အဖြေတခုကိုအမေရိကန်ကရှာဖွေသွားနိုင်ခြေရှိပါတယ်လို့လည်းဝန်ကြီး Austin ကဒီကနေ့ပြောပါတယ်။လက်နက်သုံးဖြည့်ရှင်းတဲ့နီလန်တခုလည်းနဲ့ကဘာကြီးအတွက်ထာဝရငြိမ်းချမ်းရေးမရနိုင်ဘူးလို့အမေရိကန်သမ္မတဟောင်းဒဝိုက်အိုင်ဇင်ဟောင်းဝါကပြောခဲ့တာကိုလည်းဝန်ကြီး Austin ကကိုးကားပြောဆိုခဲ့ပါတယ်
။အော်ဂွန်ပြည်နယ်ပေါ့ပလန်မြို့လေကောင်မှာတောက်ကြညာကဖြစ်ခဲ့တဲ့ဆနပြပွဲတခုကိုရုံးစံခံမှုဖြစ်နေရဲတပ်ဖွဲ့ကသတ်မှတ်ထားပါတယ်။ Wisconsin ပြည်နယ်ကနိုးရှားမှာ2020ပြည်နှစ်တုန်းကဆနပြပွဲတခုတွင်လူနှစ်ဦးကိုတနက်နေ့ပြတ်တက်ခဲ့ပြီးတော့နောက်တဦးကိုတန်အောင်ရအောင်လုပ်ခဲ့တဲ့စေကျော်တက်ရွယ်လူငယ်မှာအဖြစ်မရှိတဲ့ကြောင်းဂျူရီလူကြီးဖွဲ့ကတောက်ကြနေမှာဆုံးဖြတ်ခဲ့ပြီးတဲ့နောက်ပေါ့ပလန်မြို့မှာကံွက်ဆန္ဒပြမှုတွေဖြစ်တာပါလူ200လောက်ပါတဲ့ဆန္ဒပြပွဲတွေမှာဗရင်းပေါက်တွေကိုရိုက်ခွဲတာရဲတွေကိုပစ္စည်းတွေနဲ့ပစ်ပေါက်တာပြင်ပြည်ရေးဌာနကိုမီးရှို့ဖို့ပြောဆိုခဲ့ကြပြီးတဲ့နောက်ရုံးစံခံမှုအဖြစ်နဲ့ရဲကကြေညာခဲ့တာလို့ဒေသခံရုပ်သံသတင်းဌာနတစ်ခုကထုတ်လွှင့်ပါတယ်တရားဝန်ဆုံးဖြတ်ချက်ထွက်ပြီးဖြစ်ခဲ့တဲ့ကုဆနာပြပွဲဟာ2020ပြည်နှစ်ကကနုရှားမြို့မှာဖြစ်ခဲ့တဲ့ဆနာပြပွဲနဲ့ဆက်စပ်နေတာပါ2020ပြည်နှစ်နွေရာသီအတွင်းတော့ကနုရှားမြို့မှာ Black Lives Matter ဆနာပြပွဲတစ်ခုအတွင်းလူမဲမျိုးသား Jacob Blake ကိုကနုရှားမြို့ရဲတပ်ဖွဲ့ဝင်လူဖြူရဲတူကပြတ်တက်လိုက်ပြီးတဲ့နောက်ဆနာပြပွဲကြီးတစ်ခုဖြစ်ခဲ့ပါတယ် Wisconsin ပြည်နယ်နဲ့ Indigenous Illinois ပြည်နယ် Antioch မြို့မှာနေထိုင်တဲ့ Kai Rutenhouse က AR-15 တက်ခိုင် Rifle တနက်ယူပြီးတော့ကနုရှားမြို့ဆနပ်ပြပွဲကိုတွားခဲ့ပြီးတဲ့နောက်ဆနပ်ပြသူတချို့နဲ့ချင်းများပြီးတော့သူ့မှာပါတဲ့တနန်းနဲ့ပြစ်တာမှာလူနှစ်ဦးသေဆုံးပြီးတော့တဦးကပြင်းထန်ဒဏ်ရာရသွားတာပါအဲ့ဒီဖြစ်ရအတွက်လူသားမှုပါဝင်ဆွဲချက်၅ခုနဲ့သူ့ကိုတရားဆွဲဆိုခဲ့ပြီးတော့တောက်ချာနေမှာတော့ဂျူရီလူကြီးအဖွဲ့ကဆွဲချက်၅ခုလုံးအတွက် Rotten House မှာအဖြစ်မရှိတဲ့အကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကျန်းမာရေးကောင်းမွန်ပြီးတောင်းဝန်ထမ်းဆောင်မှုအသင့်လျော်တဲ့အခြေအနေမှာရှိရဲလို့ပုံမှန်ကျန်းမာရေးစစ်ဆေးမှုလုပ်ပြီးတဲ့နောက်သူ့ရဲ့ဆရာဝန်ကပြောပါတယ်သမ္မတဘိုင်ဒန်ဟာအသက်60နှစ်အရွယ်သမ္မတဘိုင်ဒန်ဟာကျန်းမာကျန်းခိုင်ဆက်ရှိပြီးသမ္မတတော်ဝင်တွေကိုအော်မြင်ထမ်းဆောင်နိုင်မှုအသင့်လျော်တဲ့အခြေအနေမှာရှိပါတယ်လို့အင်ဂျီရိုဆေးဘက်ပညာရှင်ကေဗင်အိုကွန်နော့ကပြောတဲ့အကြောင်းအင်ဂျီရိုထုတ်ပြန်ချက်မှာဖော်ပြထားပါတယ်သမ္မတဘိုင်ဒန်ဟာဒီကနေ့မှာတော့အသက်86နှစ်ပြည့်ပြီဖြစ်ပြီးတောက်ကြနေကျန်းမာရေးစစ်ဆေးမှုအတွင်းဦးမာကြီးကင်ဆာရှိမရှိစစ်ဆေးတဲ့ချိန်သူ့ရဲ့သမ္မတအာဏာနဲ့လုပ်ပိုင်ခွင့်တွေကိုဒုသမ္မတကမလာဟဲရစ်ကိုခေတ္တလွှဲပြောင်းပေးခဲ့ရပါတယ် Eri Umaji Kensa Shimishi Sisiraga, Mizi Bibi Sisiramu, Dudamrago Anna Rebbe Tayaretwe, Yashi Dudamara Kamala Harrisa, American Diran Zuye, Patamazo, Mudmi the Mara Pi, a chain bindly to Dogevare. The Mara Baidenha, Siline, Siwaji Togunigu, Donsa du Modulu, Azelematope, Tabago, Najin, Lijing and Lodelu, Doctor Ugunova, Piovare. We landed the Bethesda Yaga Walter Reed Sisiuma, Jama ECB Pian Tola Rating, the Marabaidanga, to Nilu Tailu, take Gaun Hilu, Yogavari.
Shisababa American Possible, but Marching Pony Sagu, Yog Malute, Saubi, Lila Buema, Dola Lizard, Don't Tadaman, Natani, Yong Chaleabari. Tasun of Madan Tautaku, the Mamho, Sau the Old Lilan Buetkuma, Miazo Yaris Sanjin, Pitovari. Lilan Wayure, the Hague Farm Manager Pite, Kenneth Griffin Ha, the Madan Sagu, Miapu, Chishu Nabudre. Arkansas Pinier, Brandoville Gardi, Crystal Bridge, American, Nubina, Pialegu, Nayan Tama, Piedelu, South Biga, Dajanima, Ginavare. American Nagada, Alunia, Quinigu, Popia Tare, the American Pilonsia, Pozigoha, Shapare, Tota, Pibio, Alunia, Nolin, Yumanja, Piedelule, Griffin, Gatia, Tupian, Jama, Popiaware, Dajonabe, American Nagada, Alone, Amyatu, Layo, Tishu Nabu, Yumana, Piedelule, Duga, Yitaware. Crystal Bridge Piale, Bopwe, Chike Pite, Olivia Walton Gale, American Tamaima, Yichizon Delu, Tautat Kuku, through Pialima, Piata Hinedue, Gunyare, Lupiore, Di Pialeguro, Walmart Sat, Ditone, Sam Walton, Yetami Pitu, Ellis Walton, La Town Setakunema, Ditonga, Chipare, Aku Griffin, Dilan Sway, Wegere, Di Tauta, Sushi, American Pozibongu, Patamazon, a champion, a boning madam, Dentara, Satongu, they got the Ku Pitlue, Eric Boning Madame Hale. Pogliga Pansai Mu Pika Nakube Jamaroye, Akuma Dangura, Oin Yawamu Lungan Shinji Du Pide, S. Howard Goldman Suduga, Tonkuya Shisa Shikunema Dola, the thing chow down not on a Dilan Sway where you get up your bike.
And then Yabe Yamavada Chizeniku. Now I go Nagan is 10 IT. Nitomita Saku kilohertz singa lingatonia. Nitomita Nasanga kilohertz titi shekontonia. Nitomita tonsene kilohertz kotontongaropin. Senate in Ingrima. Pilamita diagoze kilohertz singa kongarani pure tolling pinivaration.
Uriga Seninabe Renegu, said Bibo Janivare. American Bhutolani Agency CIA Julia Gene Taiwan Yijo Taozaniga, then Omi Usua Inoma Biso Jen doing Sunizare Gisaya Durema, Nama Lunu Chinine, Tainanga, Ludasana Mukuni Bini, Chenuguba, Tedun Sunigazar Elu, Tain Suya, Rinjini Duguga B, Bangabu Strinzama Yitabari. When you do Prayuk Chanu Chane, CIA Julia Njaimu David Kohenuha, Julin Jinamatare, Taozanim Kuna Igualoga, Taisuya Inoma, Liza Nam Loja, Dreson Sunigazar Elu, Dreamiruku Kugavi, Bangabuska Yivare, Idrisumabu, Dreamiria, Retail Dreamu can pay Bingavare. Mr. Kohene, when you do private to Dreson Vesura, Tining and Lunuri Consi, Dreamujo, Bojoji, Supos, Malanionga, Taujan in Tombaima, Dibugavime, Tining and Ed, Ta Asian and Vija, Lunuisan Sassamu, Agongi, Diga, Sunigazar Alu, Piovare. ไทยနိုင်ငံကိုစီအိုင်အကြီးအကဲတခုတနည်းတစ်ချိန်လာရောက်တာပုံမှန်ကိစ္စတခုဖြစ်ပြီးတတိယချက်လက်ပလဲဖို့နဲ့အမေရိကန်နဲ့ထိုင်ထောက်လွှမ်းရေးအဖွဲ့တခုကြားပူးပေါင်းဆောင်ရွက်ရေးညှိနှင်တင်ဖို့ဖြစ်တယ်လို့ပူဂျိုဂျီမလာနီယံကပြောပါတယ်။မစ္စတာကိုဟင်ဟာထိုင်နိုင်ငံကနေရှိတော်စားဒေသတွေကနောက်ထပ်နိုင်ငံတခုကိုလည်းသွားဖို့ရှိတယ်လို့တတိယချက်တခုကိုကားပြီးဘန်ကောက်ပို့စ်မှာရေးထားပါတယ်။
American Yoga Gawain, a teacher returna, CDC, Jambi Bopwega, Manitojani, Tinizeson Pia Jaware. At Nazi, a tell you along Apika with the Tujabu CDC got Dayton Tarawa. American and Yu Yau Pidu Along, Faisane, Moderna, Guvik, Apika with C2. Yibo Tonga Pudelu, American Asane, Siwatana, FTE Gale, Topian gave you now, CDC Gale, Gulu Topian Ara Pibari. Moderna ne Pfizer Biotech di Apie Gawazi di gu, de chogu ve kwimu ta gira pibi me, akulo dudia jen Gawazi tuwi chawla pizu dain Apie Gawazi tugun jalawi pibare. De jine tuwari Johnson & Johnson Gawazi tuda duri guro, Apie Gawazi not jen tubu daidon bida pibare. Merika ma sama di ale ye wunya lara ne du Covid yoga, kusamuri Gawai tencho mugu domien na imo due, aku Apie Gawazi ga luru jama yisane due yeji de lu CDC nyonjai muga piosu ware kena.
ဥရောပတိုင်းမှာကိုဗစ်-19ရောဂါပြန့်နှံ့မှုထိန်းချုပ်ဖို့နှစ်နေနီးပါးကြာအကန့်အသတ်တွေချမှတ်ခဲ့ကြမှာပဲရောဂါကူးစက်မှုတစ်ကြော့ပြန့်မြင့်တက်နေပါတယ်။ဂျမားရေးဆိုင်ရာအကြက်တွေကပိုဆိုးလာနေတယ်လို့အခုဆိုရင်ကာကွယ်ဆေးထိုးထားသူနဲ့ထိုးမထားသူတွေအကြားအခြေအနေဖြစ်ကြတာလည်းပိုများလာနေပါတယ်။ဂျမားရေးဆောင်မှုစနစ်ဒီမှာမနိုင်မနှင်းဖြစ်လာတဲ့အဆိုးရွားတွေက ကာကွယ်ဆေးထိုးမထားသူတွေအပေါ်ကန့်သတ်ချက်တွေချမှတ်နေပြီးအဲ့လိုလှုပ်တာကနေကာကွယ်ဆေးထိုးနှုန်းတက်လာမယ်လို့မျှော်လင့်နေကြတာပါ။ဩစတြေးလျနိုင်ငံကတော့တောက်ကြနေကနောက်ထပ်တလန်တူပြီးဖေဗရူလီနေ့နောက်ဆုံးထားပြီးမဖြစ်မနေကာကွယ်ဆေးထိုးရမယ်လို့ကြေညာထားပါတယ်။
ဂရီနိုင်ငံမှာလေကာကွယ်ဆေးထိုးမထားသူတွေမသွားမဖြစ်သွားဖို့မလိုတဲ့စတိုးဆိုင်တွေနဲ့ကုန်းတိုက်တွေကိုတင်းလာနေကစပြီးတော့ဝင်ခွင့်မပေးတော့ပါဘူး။ဂရီနိုင်ငံမှာလေကာကွယ်ဆေးထိုးမထားသူတွေကိုဗစ်-19ရောဂါမတွေ့ဘူးဆိုရင်တောင်မှဘာတွေစက်တောက်ဆိုင်တွေရုပ်ရှင်ရုံတွေကြားစက်ရုံတွေပြတိုက်တွေနဲ့အားကစားရုံတွေကိုဝင်ခွင့်မပေးတော့ဘူးလို့ဝန်ကြီးချုပ်ကီရီယာကော့စ်မီဆိုတာကီးစ် ည်ပြီးတဲ့နောက်မှာသူဟာလူမြင်ကွင်းကနေပြီးတော့ပျောက်သွားတာဖြစ်ပါတယ်။ဝေဘိုဆိုရှယ်မီဒီယာမှာသူရေးခဲ့တာကလည်းချက်ချင်းပဲပျောက်သွားပါတယ်။ဒုတိယသမ္မတဟောင်ဂျန်ဂေါလီဟာတရုတ်နိုင်ငံမှာဩဇာကြီးတဲ့ကွန်မြူနစ်ပါတီပေါ်လစ်ဘျူရိုအမြင့်ဆုံးကော်မတီဝင်ဟောင်တူဖြစ်သလိုပဲအထွေထွေမှုသမ္မတရှီဂျင်ပင်ရဲ့လက်ထောက်တူလည်းဖြစ်ခဲ့ပြီးတော့2018ခုနှစ်မတ်လတုန်းကအနားယူသွားတာဖြစ်ပါတယ်။နမကျော်တင်းနစ်ပင်နီယိုမီအိုဆာကာကစဉ်စားလို့ကန့်တတ်တာကိုဘလို့နီးနေမှမလုပ်ရဘူးလို့ဒီ hashtag နဲ့ရေးထားတဲ့ social media မှာသူကရေးပါတယ် American Tennis မှာ Serena Williams ကလည်းဒါကိုစုံစမ်းစစ်ဆေးရပါမယ်ကျွန်တော်တို့နှုတ်ပိတ်လို့မရပါဘူးဆိုပြီးတော့ပြောပါတယ် Novak Djokovic ကလည်းဒီကိစ္စကိုမဖြေရှင်းမနဲ့တရုတ်မြန်မာပြိုင်ပွဲတွေလုပ်မယ်ဆိုရင်နည်းနည်းထူးဆန်းနေမှာဖြစ်တာကြောင့်မလို့သူဘေးကင်းလုံခြုံတယ်ဆိုတာတရားဖို့လူတယ်ဆိုပြီးမနေ့ကပြောခဲ့ပါတယ်တရုတ်နိုင်ငံဟာဆောင်းရာသီအိုလံပစ်အားကစားပွဲကိုအင်ရှင်ဖြစ်တဲ့လက်ကံကျင်းပဖို့အတွက်နှစ်လခွဲပဲလူတော့လို့နောက်နှစ်မှာတော့ကမ္ဘာအမျိုးသမီးတင်းနစ်အဖွဲ့ချုပ် WTA ပြိုင်ပွဲတွေလည်းကျင်းပဖို့ရှိနေပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုသားညင်ဦးတို့ကြီးညာပေးသွားကြတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်းပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့အိန္ဒိယနိုင်ငံဘက်ကယာသီကလူဆိုင်ရာသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ဥရုယာသီပြောင်းလဲဖောက်ပြန်မှုကြောင့်သဘောဘီအန်ဒီဆိုင်ရာကပ်ဘေးကြီးတွေယောဂဗျာတွေထိမနိုင်အောင်ဖြစ်လာမဲ့အရေးကာကွယ်တားဆီးဖို့ကမ္ဘာနိုင်ငံစုံပူးပေါင်းလုပ်ကိုင်နေတာမှာဖန်လုံရင်တန်းငွေအဓိကထုတ်လွှင့်နေတဲ့ကြောင်မီသွေးထုတ်လွှင့်အသုံးပြုတာကိုလုံးဝရပ်ပစ်ဖို့တောင်းဆိုစံတွေတိုးလာနေပါတယ်။ဗြိတိန်နိုင်ငံမှာနိုမာလာအတွင်းကကျင်းပခဲ့တဲ့ဥရုယာသီပြောင်းလဲမှုဆိုင်ရာCOP26 ညီလာခံပါသဘောတူညီချက်မှာတော့ကြောင်မီးသွေးတွေကိုလုံးဝရပ်ပစ်မဲ့အစားရှော့ချအသုံးပြုဖို့သတ်မှတ်ခဲ့ပါတယ်။ကြောင်မီးသွေးကိုအားကိုးနေရပြီးတော့လေလူညီညာမှုအကြီးအကျယ်ရင်ဆိုင်နေရတဲ့အိန္ဒိယပြည်သူတွေအနေနဲ့ COP26 စာချုပ်ကိုဘယ်လိုသဘောရကြပါလဲ။ AB သတင်းကိုအခြေခံပြီးတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကမ္ဘာမှာဒုတိယလူဦးရေအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံရဲ့လောင်စာလိုအပ်ချက်တွေဟာလာမယ့်ဆယ်စုနှစ်တခုအတွင်းတခြားနိုင်ငံတွေတက်စားရင်တချိန်ထိုးတက်လာလိမ့်မယ်လို့ခန့်မှန်းရပါတယ်။အဲ့ဒီလိုအပ်ချက်တွေကိုလည်းညဉ့်ညမ်းလေလူအများဆုံးထွက်တဲ့ကြောင်မီသွေးတွေကနေရမယ့်ပုံရှိပါတယ်။အိန္ဒိယမှာလေလူညဉ့်ညမ်းမှုနဲ့အပြင်းထန်ရင်ဆိုင်နေရတာဟာလည်းအဲ့ဒီကဆက်မှုလုပ်ငန်းထွက်လေလူညဉ့်ညမ်းမှုတွေကိုထိန်းချုပ်တဲ့နည်းပညာတွေမရှိတာနဲ့ဆက်ဆက်နေပါတယ်။လေလူညဉ့်ညမ်းပြီးတော့မွန်းကျက်နေတဲ့အိန္ဒိယနိုင်ငံထဲကအမျိုးကြီးတွေထဲမှာနယူးဒီလီမြို့ကတော့နှစ်စဉ်ထိတ်ဆုံးမှနေရာယူထားပါတယ်။ဆောင်းလွင်းရောက်လို့ရာသီဥတုအေးလာတဲ့အခါဒေချင်းကရဲ့ပြည်နယ်တွေကနေလူတွေအလောင်းတွေမီးရှို့ရကထွက်လာတဲ့မိခိုးတွေကလေလူထဲမှာပိတ်ဆို့လာတတ်ပါတယ်။အဲ့ဒီမိခိုးတွေကလူရည်တန်ပေါင်း20လောက်ရှိတဲ့ New Delhi မြို့အထိကိုရောက်လာတာပါ။ဒါကြောင့်လဲငိုကလေးကလေလူညဉ့်ညမ်းမှုကြောင့်ဂျမားရေးထိခိုက်နေရတဲ့မြို့နယ်ပြည်သူတွေရဲ့အခြေအနေကပိုဆိုးလာပါတယ်။ Delhi မြို့ခံတယောက်ကအခုလိုပြောပါတယ
်။ဘာ problem ho rahi hai aankhon mein jalan ho raha hai and
လေလူညဉ့်ညမ်းမှုကြောင့်ပြဿနာပေါင်းစုံနဲ့ကျွန်တော်တို့ရင်ဆိုင်နေရပါတယ်။မျက်လုံးတွေဆက်တယ်။နှာခေါင်းစည်းတွေတက်ထားရင်လည်းအသက်ရှူလို့မဝရလို့ခံစားရပါတယ်။ပြဿနာတွေကတော့မျိုးစုံပါပဲမိသားစုဝင်တွေလည်းနေမကောင်းကြဘူးအသက်ရှူတဲ့ကြောင့်ဆိုင်ရာပြဿနာတွေလည်းကြုံနေရတာပါအ
ိန္ဒိယရဲ့လေလူညဉ့်ညမ်းမှုပြဿနာကမြို့တော်နယူးဒေလီမှာလည်းရပ်သွားတာမဟုတ်ပါဘူးနိုင်ငံမြောက်ပိုင်းဒေသအများစုမှာလည်းထူထဲတဲ့မိခိုးမျိုးတွေနဲ့ပိတ်နေတတ်ပါတယ်တကမ္ဘာလုံးရင်ဆိုင်နေရတဲ့ဥတုရသီပြောင်းလဲမှုအကျိုးဆက်ကိုထိန်းချုပ်နိုင်ဖို့ရည်ရွယ်ချက်နဲ့ကုလသမဂ္ဂကကြီးမူကျင်းပတဲ့ဗြိတိန်နိုင်ငံဂလပ်စကိုမြို့ကဥတုရသီပြောင်းလဲမှုဆိုင်ရာညီလာခံCOP26 မှာဖလုံအိမ်တက်ငွေအများဆုံးထုတ်လုပ်နေတဲ့ကြောင်မီသွေးကိစ္စအထူးအလေးပေးဆွေးနွေးခဲ့တာပါနိုင်ငံဆောင်သဘောတူညီမှုပါဖော်ပြချက်တချို့နဲ့ပတ်သက်လို့သဘောတူညီမှုမရကြတဲ့အတွက်သတ်မှတ်ရမှာအဆုံးမသတ်နိုင်ပဲရက်တိုးဆွေးနွေးခဲ့ရပါတယ် ဒီနေ့နှစ်ပတ်ကြာကျင်းပခဲ့တဲ့COP26ရဲ့နောက်ဆုံးသဘောတူညီမှုစာချုပ်မှာတော့ကြောင်မီတွေထောက်ယူသုံးဆမှုကိုအဆုံးသတ်ရေးဆိုတာထက်ရှော့ချထုတ်လုပ်သွားရေးဆိုတဲ့စကားလုံးနဲ့အစာထုတ်ပြင်ဆင်တက်မှတ်ပေးဖို့အိန္ဒိယကတောင်းဆိုခဲ့တာပါ အိန္ဒိယတဘာဝပဝန်ကြီးဆိုင်ရာဝန်ကြီးဘူပန်ဒါယာရဖ်ကကြောင်မီတွေအသုံးပြုမှုလုံးဝရပ်ပစ်ဖို့မလိုလားပါဘူးဖွံ့ဖြိုးတိုးတက်စေနိုင်ငံတွေအနေနဲ့တွင်းထွက်လောင်စာတွေကိုတာဝန်သိစွာသုံးစွဲနိုင်ခွင့်ရှိတယ်လို့ပြောပါတယ်ကျွမ်းကျင်သူအတော်များများကတော့ဒါကိုမကျေနပ်ကြပါဘူး အဲ့ဒီဖော်ပြချက်ကြောင့်ကော့ပ်26ညှိနှိုင်းခံသဘောတူညီမှုစာချုပ်အားနည်းသွားမှာကိုစိုးရိမ်ကြတာပါ။ကြအပြင်စာချုပ်ပါအချက်ကြောင့်အိန္ဒိယရဲ့ဥတုရာသီပြောင်းလဲမှုတိုက်ဖျက်ရေးလုပ်ငန်းတွေနှောင့်နှေးပြီးတော့လေထုညီညာမှုပို့ဆိုးလာနိုင်တယ်လို့သုံးသပ်ကြပါတယ်။တိတ်ပန်တဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာပညာရှင်များအဖွဲ့ဥတုရာသီပြောင်းလဲမှုနဲ့စွန့်ရင်ဌာနညွှန်ကြားရေးမှူးဆမ်ရတ
who works on climate change. I think
ဥရောပဒီကြောင်းလုံးမှုကဏ္ဍမှာလုံနေကြသူတွေနဲ့လူမှုအတိုင်းဝိုင်းအတွက်ကတော့ကျင့်သက်စရာမရှိဘူးလို့ထင်ပါတယ်။စာချုပ်ပါဖော်ပြချက်ရဲ့အရေးပေါ်မှုကိုမလိုအပ်ဘဲလိုက်ပြီးအဓိပ္ပာယ်ကောက်တာဖြစ်ပါတယ်။ဒါပေမဲ့ဒါကစင်းရတဲ့တိုင်းပြည်နဲ့ချမ်းသာတဲ့တိုင်းပြည်ကြောင်းအတော်ကြီးမယုံကြည်ကြတဲ့လက္ခဏာဖြစ်ပါတယ်
။စက်မှုဖွံ့ဖြိုးတိုးတက်စွာ1800နဲ့1900ခုနှစ်ကြာကာလမတိုင်ခင်ကရှိခဲ့တဲ့အပူချိန်ထက်1.5 degree Celsius အထိကျော်မသွားအောင်ကမ္ဘာအပူချိန်ကိုထိန်းထားဖို့ကမ္ဘာတဝန်ဝိုင်းဝန်းကြိုးပမ်းနေတာပါ။အဲ့ဒီလိုကြိုးပမ်းတဲ့နေရာမှာပါဝင်နေပေမဲ့အိန္ဒိယကတော့သူ့ရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကိုအတိုင်းအတာတစ်ခုထိထုတ်လုပ်ဖို့လိုအပ်တယ်လို့လည်းပြောပါတယ
် None of the scenario can project that India
တော်မီးတွေလုံးဝမသုံးတော့ဘူးဆိုတော့မျိုးခုချိန်မှာနည်းပညာပိုင်းအရမဖြစ်နိုင်သေးပါဘူး2050ပြည်နှစ်အရောက်မှာတော်မီးတွေကထွက်တဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေလုံးဝမထွက်တော့ဘူးဆိုတော့မျိုးတော့ဖြစ်နိုင်ချေမရှိပါဘူး
အိန္ဒိယကကြောင်မီတွေမှာပြားပါဝင်မှုအချို့အစားအများပြီးတော့အားလုံးမလောင်ကျွမ်းတာကြောင့်အဲ့ဒီကထွက်လာတဲ့မိခိုးတွေနဲ့ပဲလေလူညဉ့်ညမ်းမှုပိုဆိုးဝါးလာစေပါတယ်။ဒေလီမြို့ခံရှိုရစ်ကူမာကတော့အနောက်နိုင်ငံတွေကိုမျှတမှုမရှိဘူးလို့မြင်ပါတယ
်။ပယ်လစ်စီစာရီချီဂျီယူးစရဆိုကေယောအော်ဂျာဘာဘမ်လုံ
ချမ်းသာတဲ့တိုင်းပြည်တွေကကြောင်မီတွေတွေကိုအသုံးပြုခဲ့ကြပြီးပါပြီ။အခုကျွန်တော်တို့လိုအပ်လို့သုံးနေကြတဲ့အခါကျတော့ဒါကိုမသုံးနဲ့လို့ပြောနေကြပါတယ်။ဒါကဖြစ်တဲ့ကိစ္စမဟုတ်ပါဘူးလုံးဝမှားရင်းတဲ့လုပ်ရဖြစ်ပါလေ
တဘာဝပဝန်းကျင်အတွက်ရောကျမ်းမာရေးအတွက်ပါဆိုးဝါးလို့နေလို့ဆိုပေမဲ့လူရေတန်ပေါင်း1300ကျော်ရှိတဲ့အိန္ဒိယမှာတန်းနဲ့ချီတဲ့ပြည်သူတွေကစားဝတ်နေရတဲ့အတွက်ကြောင်မီသွေးကိုပဲမိခိုအားထားနေရတာပါကြောင်မီသွေးကုန်တဲ့ဟာရီရမ်ကလည်းပဝန်းကျင်အတွက်မကောင်းမှသိပေမဲ့လို့ဒီအလုပ်ကိုပဲလုပ်တတ်တယ်လို့ပြောပါတယ
်ဆိုရရေရိုဂျီရိုတီဆက်ကီ
ကျွန်တော်တို့တန်းပြည်မှာလူအတော်များများကဒီအလုပ်နဲ့စားဝတ်နေရေးဖြည့်ရှင်းနေရတာပါ။ကြောက်မှုသွေးမတုံနဲ့တော့လို့နိုင်ငံခြားတန်းပြည်တွေကပြောလာမယ်ဆိုရင်ကျွန်တော်တို့ဘာလို့စားရမလဲဗျာ။တခြားတန်းပြည်တွေကစားစရာပေးမှလား။ပေးမှလည်းမဟုတ်ပါဘူး။တန်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ပဲသူတို့လုပ်နေကြတာဖြစ်ပါတယ်
။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်း2080ခုနှစ်အရမှာအိန္ဒိယကြောင့်ကမ္ဘာလူတွေကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေတိုးမလာအောင်လုပ်သွားဖို့ရည်မှန်းထားတယ်လို့နိုဝင်ဘာဒုတိယပတ်သက်ကပဲကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကတော့အိန္ဒိယထက်ဆယ်စုနှစ်နှခုဆောလုပ်ဖို့နိုင်ငံတဘောတူထားပေးပါပြီ။တင်ကမောင်းတရားကျော်တို့ကလည်း2030ခုနှစ်အရမှာတစ်တော်ပြုံးတိမှုအဆုံးသတ်ဖို့ဒီဆယ်စုနှစ်ကုန်မှာမိသိန်းတန်းငွေထုတ်လုပ်မှုကို30ရာခိုင်နှုန်းအထိလျှော့ချဖို့ COP26 ညီလာခံမှာသဘောတူညီထားကြပြီဖြစ်ပါတယ်။
နောက်လောင်ပြပြသွားတာဖြစ်ပါတယ်အခုတခါတော့မြန်မာနိုင်ငံတဝန်းကလူအခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့သခိုင်းတိုင်းဒေသကြီးပါဝင်နိုင်ငံတဝန်းမှာနေဆောင်ဦးနေဒါဇင်နဲ့ခြီးပြီးနိုင်ငံတော်ပိုင်အဖြစ်လိုက်လံသိမ်းယူနေတဲ့အကြောင်းကိုနားဆင်ရမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Hero တဲ့ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်တပ်ကစကိုင်းတိုင်းဒေသကြီးအပါအဝင်နိုင်ငံတွင်းမှာရှိတဲ့နေအိမ်တွေနဲ့တခြားပိုင်ဆိုင်မှုဒါဇင်ပေါင်းများစွာကိုနိုင်ငံတော်အပိုင်ဖြစ်သိမ်းယူနေပါတယ်ဒီလိုသိယူမှုတွေဟာဆရာနာရှင်စန့်ကျင်ရေလှုပ်ရှားမှုတွေမှာပါဝင်သူတွေကိုအရေးယူဖို့အတွက်ကြိုးပမ်းမှုရဲ့အစိတ်အပိုင်းဖြစ်တယ်လို့ယူဆရပါတယ်။ဒီဆောင်မအပြည့်စုံကိုဆက်လက်တင်ဆက်ပေးပါမယ်။
ဆရာနာတိမ်မှုစန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုမြန်မာနိုင်ငံအနှံပြားမှာပြုလုပ်ခဲ့ခြင်းကကိုစတဲ့ကလည်းသူမျိုးနယ်ကနေတက်တက်ကြွဆန္ဒပြခဲ့သူပါဆန္ဒပြခေါင်းဆောင်လို့ယူဆရတဲ့သူတွေကိုစစ်ကောင်စီကဖမ်းဆီးမှုတွေလှုပ်လာချိန်မှာတော့ကိုစတဲ့ကနေအိမ်ကိုဆုံးခွာခဲ့ပါတယ်မိသားစုတစ်ပွဲတစ်ပြားနဲ့နေအိမ်ကိုဆုံးခွာခဲ့တာ5လကျော်6လလောက်ရှိပါပြီသူကဝက်လက်မျိုးနယ်မှာကိုပိုင်ထက်တန်းချောင်းဖွင့်ပြီးအတက်မဝမ်းချောင်းပြုပါတယ်အော်တိုဘာလကုန်ပိုင်းမှာတော့သူတို့မိသားစုပိုင်နဲ့နေအိမ်နဲ့ကိုပိုင်ချောင်းကိုစစ်ကောင်စီရဲ့အဖွဲ့ဝင်တွေရောက်လာပြီးနိုင်ငံတော်ပိုင်ဖြစ်တိန့်စီကအစာအုပ်တွေကိုချိတ်ပိတ်သွားတယ်လို့ကိုစဲတင့်သိလိုက်ရပါတယ်။တိန့်စီခံလိုက်ရတဲ့သူ့အိမ်ရှင်းနဲ့ကိုပိုင်ကျောင်းရှင်းမှာတော့ PDF နဲ့ဆက်ဆက်တာကြောင့်နိုင်ငံတော်ပိုင်တိန့်စီလိုက်ရတယ်ဆိုတော့ဖနိုင်းအနေအောင်ချိတ်ဆွဲထားပါတယ်။ကိုစဲတင့်ကအနာတိန့်ဆန့်ကျင်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပေမဲ့ PDF နဲ့ဆက်ဆက်တယ်ဆိုပြီးစစ်ကောင်စီကခေါင်းစဉ်တက်တာကိုတော့ငင်းဆိုပါတယ်။
PDM နဲ့ကတော့ဟိုလိုကြီးတကယ်မဆက်သက်မိပါဘူး။အဲဟိုဆန္ဒပြတော့တက်ကြလို့စားသူတွေတော့ပါတော့။အဲ့လောက်ဒီတော့ဒါအဲ့လောက်ကိစ္စနဲ့တော့ဒီလောက်ဒီမလိုဘူးလို့ထင်တာပဲ။ဟိုကျွန်တော် NLD ပါတီဝင်မဟုတ်ကနဲ့
။ဒီလိုတင်းစီခံရတာဟာသူတို့မိသားစုရဲ့စီးပွားရေးကိုဖျက်ဆီးဖို့လုပ်တာနဲ့အတူတူပဲလို့သူကပြောပါတယ်
။အဲစာတင်ကုန်တွေအဝေးမြင်ပေါ့နော်။စာတင်ကုန်တွေအဲ့ဒီအတွင်းကအဲပစ္စည်းတချို့တွေကားနဲ့နှစ်ခေါက်ပြည့်အောင်တည်တယ်လို့အဲ့လိုတော့ပြော။အဲ့လိုတော့အဲမျိုးရဲတရင်ပြေကျောင်းတစ်ခုကိုလုံးဝဖွင့်လို့မရအောင်စတင်ကုန်တွေပါဒါတင်းလိုက်တယ်ဆိုတဲ့ခါတော့ဟိုကျွန်တော်ရဲ့ပြည်ပြန်ဆိုရင်ကိုပိုင်300နဲ့ပစ္စည်းလည်းမဟုတ်တဲ့အတွက်ဒါတက်တက်ကျောင်းကိုဖွင့်မရအောင်လို့ဟိုဘဝတစ်ခုကိုဖြည့်ဆည်းပြလိုက်တာလို့လုံးလုံးလုံးမရအောင်ဖြည့်ဆည်းပြလိုက်တာလို့အဲ့လိုမြင်တာပဲ
အခုလိုမျိုးနေအိမ်တွေနဲ့ကျောင်းတွေတင်းချလိုက်ရတာကကိုစဲတင်းတယောက်တည်းတော့မဟုတ်ပါဘူးအော်တိုဘာလ၄ရက်နေ့ကမွန်ရွာဒေါနာချန်ရက်ကွက်က NLD ယုံအော်တိုဘာလ25ရက်နေ့ကရေဦးတိုင်းဒေသကြီးလွတ်တော်ကိုစလဲရဲ့နေအိမ်တွေလည်းတင်စီထားခံရပါတယ်။အဲဒီနောက်မှာတော့စကိုင်းတိုင်းတွင်းမှာရှိတဲ့လွတ်တော်ကိုစလဲနဲ့ CDM မှာပါဝင်သူတွေရဲ့ပိုင်ဆိုင်မှုတွေဖြစ်တဲ့နေအိမ်တွေ၊ကိုပိုင်ကျောင်းတွေ၊စတိုးဆိုင်တွေ၊ဈေးဆိုင်တွေနဲ့တဲခုခန်းတွေကိုထပ်မံချိတ်ပိတ်လိုက်ပါတယ်။အဲလိုတိမ်းဆဲခံရတဲ့အဆောက်အဦတွေရဲ့ရှေ့မှာတော့ကိုစဲတင်ရဲ့အိမ်မှာကတ်ထားသလိုစာမျိုးကိုဖနိုင်းအနီအောင်နဲ့ချိတ်ဆွဲထားပါတယ်။အိမ်ချိတ်ပိတ်ခံရတဲ့ရေဦးတိုင်းဒေသကြီးလွတ်တော်ကိုစလဲဦးမြင့်ထွေးကတော့သူကိုယ်တိုင် PDF လို့ပြောနေသလိုနေအိမ်ချိတ်ပိတ်ခံရတာမျိုးဖြစ်လာနိုင်တယ်ဆိုတာကိုလည်းကြိုတွက်ပြီးသားဖြစ်တယ်လို့ပြောပါတယ
်။ PDF နဲ့ပတ်သက်လို့တိမ့်တယ်လို့ပြောတယ်။ဒီပေါ်မှာဘယ်လိုတုံ့ပြန်ပြောမလဲဆိုရင်တော့ဟိုဒါတိမ့်ပေါ့ဒါသာအာရမနဲ့ဟိုဦးရင်းနဲ့မင်းကြီးဆောင်ရပြီးချင်ရလုပ်နေတဲ့ကျန်တဲ့အဖွဲ့အစည်းပဲလေသူတို့ကတော့သူတို့ထင်တာသူတို့လုပ်နေတာအခုတွေနဲ့ညီချင်းမညီချင်းကတော့ဘာမှစဉ်းစားရအကြောင်းလည်းမရှိပါဘူ
းအရာတော်မြို့နယ်က CDM လုတ်ထားတဲ့စီပင်ဥက္ကဋ္ဌရဲ့အသားဖြစ်သူကတော့သူတို့နေအိမ်နဲ့ဈေးဆိုင်တွေချိတ်ပိတ်ခံရတဲ့အတွက်မိသားစုရဲ့စာဝင်နေရေးကိုစိုးရိမ်မှုရှိတယ်လို့ပြောလာပါတယ
်ပြည်ရဲကျမကြီးတင့်မကောင်းဘူးကျမကြီးတင့်မကောင်းတော့သူ့ကိုစိုးရိမ်တာပေါ့နော်အဲဆရာတနေရာအသားတနေရာအဲ့တဲ့နဲ့မိသားစုဝင်တဲ့တဏီယာအဲ့လိုမတဏီယာကြီးနေနေရတဲ့ခက်ခဲပေါ့နော်အဲ့လိုတော့ရှိတယ်ဗျအဲ့ဒီစီဝါရေးလုပ်ငန်းကလည်းအခုအကောင်လုံးပိတ်ဆို့ထားတယ်ရောင်းလို့မပြုတော့ဆိုတော့လေအဲကျွန်တော်တို့ကတော့အဆင်ပြေပါတယ်ကျွန်တော်တို့ကတော့ဒီလိုပဲဖြစ်တုံနေတာပေါ့အဲ့လိုမျိုးအိမ်ကမိသားစုပဲဆိုရင်တော့ဗျအ
ဲ့ဒီနေ့ကစစ်ကောင်စီဖွဲ့ဝင်တွေလာပြီးချိတ်ပိတ်သွားတဲ့ပုံကိုလည်းမျက်မြင်တွေ့ရှိသူတွေရဲ့ပြောစကားအရသူသိရပုံကိုအခုလိုပြောပြပါတယ်
အဲကျွန်တော်တို့မိသားစုအိမ်ရဲ့ပြီးရင်မိသားစုစီဝါရေးလုပ်ငန်းလေးရှိရပေါ့နော်ဒီထဲမှာဒီရတော့မျိုးစီရင်သားရပြုမှတ်ဒီထဲမှာအဲဒီတွေကဟိုဟာစိုင်းနေတာပေါ့နော်စိုင်းနေတဲ့အချိန်ကြီးပဲအဲအဲ့ဒါတွေကိုချက်ပြခံရတာပေါ့မှာတော့ဒီမိသားစုကုံလုံးလိုက်မှာတော့ဟိုအမားတယောက်တာဝန်ယူပြီးရောင်းရပါတယ်စိုင်းအောင်ကျတော့လာတော့အဲဦးသားရှိအလားတူပဲကျွန်တော်ဖြစ်နေတယ်အဲ့လိုမျိုးပေါ့နော်ဟိုလာတော့ကျွန်တော်ဖြစ်နေမနေရကျွန်တော်နာမည်တော့မဟုတ်ဘူးဦးသားရှိစိုင်းလာလို့ပြောပြီးတော့ဦးသားရှိစိုင်းလို့ဖြစ်နေတာဟိုတော့မှတော့ဒီကဟိုသေးသေးလေးအကုန်လုံးကနေပြောတာဒါဥသက်ရှိတယ်မဟုတ်ဘူးသူတို့ကြီးစီဝါရေးလုပ်ငန်းဆိုပြီးတော့ပြောတော့အဲ့ကြတော့တညောပြောင်းသွားတယ်တနားရီတင်းမှာအကုန်ရှိပေါ့နော်တနားရီချိန်ပြီးရတဲ့ပုံစံမျိုးပြောသွားပြီးတော့အဲဒါပြီးချိန်ပြီးသွားလို့ပြော
အဆောက်အဦတွေကိုချိတ်ပိတ်တင်းဆဲတာဟာဥပဒေကြောင်းအရတရားဝင်မှုမရှိဘူးလို့တရားလွှတ်တော်ရှေ့နေတဦးကပြောထားပါတယ်ဒီလိုတင်းဆဲမှုတွေကမူးယစ်ဇေဝနဲ့စိတ်ကိုပြောင်းလဲစေတတ်တဲ့ဇေဝများဆိုင်ရာဥပဒေအရသာတင်းဆဲခွင့်ရှိတယ်လို့လည်းပြောထားပါတယ်ဒါအပြင်
အဲ့ရာဇဝတ်တစ်ခုခုပေါ့နော်ဖြစ်လာပြီးရေးဆိုရင်အမှု ဖြစ်ပေါ်နေတဲ့ကာလအတော်သေးမှာဆိုရင်အဲ့ဒီအိမ်အဆောက်အုံကိုသူကချိတ်ပိတ်လို့ရတယ်နော်ချိတ်ပိတ်လို့ရတာဖြစ်ပါတယ်ပြီးတော့ဟိုအခုမှကျတော့ကျွန်တော်တို့ဒီလက်တော်မှာအဲ့ဒီအမိန့်တစ်ခုမှကျတော့ဒီအခုပေါ့နော်ဒီဒီဖေဗူလာဒီနောက်ပိုင်းမှာပေါ့နော်သူတို့ဘာဟိုပါလဲတာချင်းညာချက်ရှိလဲဆိုတဲ့အခါကျတော့ဒီအရှိအဲ့ပါလဲနေအိမ်မှာပေါ့နော်ဒီအဲ့ဈေးမတိုင်ထားပဲနဲ့နော်ဟိုပါလဲဟိုအဲ့ဈေးမတိုင်ထားပဲနဲ့နော်အမိမတိလူတွေကိုအစုဖဲ့တွေကိုလက်ခံထားတယ်ဆိုရင်အဲ့ဒီနေအိမ်ကိုဟိုနိုင်ငံတော်ဘာနာဖြစ်နေတော့ချိတ်ပြင်းနေဆိုတာမျိုးတော့ရှိတယ်ဆိုတော့ဒီလိုအနေထားမျိုးမှာပဲမင်းအင်တာအင်ကိုကျမတို့ချိတ်ပြလို့ရတယ်သို့မဟုတ်နိုင်ငံတော်ဘာသာတွေနဲ့တိမ့်ဆွေးလို့ရတာဖြစ်တယ်အဲ့ဒီမိမအပကျန်တဲ့ဟာတွေမျိုးဆိုရင်တော့ကျမတို့တွေကတိမ့်ဆွေးလို့ရတာမဟုတ်ပါဘူးဒီလိုမျိုးတိမ့်ဆွေးခြင်းဟာလည်းဥပဒေနဲ့မညီပါဘူးလို့
အကျန်းဖက်တိုက်ဖြတ်ရေးဥပဒေမှာလည်းချိတ်ပိတ်တာနဲ့ပတ်သက်ပြီးမတွေ့ရတဲ့အတွက်အခုလိုလှုပ်ဆောင်ချက်ညွှန်ကြားချက်တွေကတည်ဆဲဥပဒေနဲ့မညီဘူးလို့သူမကအဖြစ်ဆက်ပြောထားပါတယ်လူခွေရေးကျွမ်းကျင်သူကိုနီကီတိုင်းမွန်ကလည်းအာဏာသိမ်းပြီးနောက်ပိုင်းမှာပြုလုပ်တဲ့ဥပဒေညွှန်ကြားချက်တွေဖြစ်တာကြောင့်ဥပဒေရှုထောင့်ကကြည့်မယ်ဆိုရင်အကျုံးမဝင်သလိုနိုင်ငံတကာလူ့ခွင့်ရေးဥပဒေရကြည့်မယ်ဆိုရင်လည်းပြည်သူကိုပြစ်မှတ်ထားပြီးတော့လူ့ခွင့်ရေးချိုးဖောက်မှုတွေဖြစ်ပါတယ်။ဒါကြောင့်အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့ခွင့်ရေးဝန်ကြီးဌာနကလည်းညှဉ်းနာသူတွေကိုမှတ်တမ်းတင်ပြန်လည်ကူစားပေးဖို့လုပ်ရမယ်လို့ဆိုပါတယ်။ဒါအပြင် NUG အနေနဲ့ပြည်ရင်းပြည်ပအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့လည်းကူညီပေးဖို့လိုမယ်လို့ပြောကြားထားပါတယ်။နေစာဦးတွေချိတ်ပိတ်တင်းဆက်တာနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့စီးရီးပြစ်မှုအဖြစ်မှတ်တမ်းတင်ထားပြီးတော့ပြည်သူအစိုးရတက်လာမယ်ဆိုရင်ချွင်းချက်မရှိပြန်လည်တင်းယူမယ်လို့လည်းထုတ်ပြန်ထားပါတယ် NUG, CRPH, NLD နဲ့ PDF တို့နဲ့တက်ဆိုင်တဲ့အစအဦးတွေကိုစစ်တပ်ကချိတ်ပိတ်ပြီးနိုင်ငံတော်ပိုင်အဖြစ်တင်းယူနေတာကနိုဝင်ဘာလဆန်းအထိနေအိမ်အလုံး80ဝန်းကျင်ရှိနေပြီလို့RFA ရဲ့စည်ရင်ပြုစုထားမှုရသိရပါတယ်။အဲ့လိုတင်းယူထားတဲ့အင်ဒီထဲမှာ NUG ယာယီသမရဒူဝါလက်ရှိလကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာစောဝေဆိုးကျန်းမာရေးဒုတိယဝန်ကြီးဒေါက်တာရွှေပုံဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဒေါက်တာစလိုင်းလျံမုံစခေါင်အေရဝီတိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နေအင်တွေအပါအဝင်ကျောင်းသားသမဂ္ဂခေါင်းဆောင်တွေနဲ့ NLD ပါတီဝင်တွေရဲ့အင်တွေလည်းပါဝင်ပါတယ်။အရာတော်တိုင်းနေသားကြီးလွတ်တော်ကိုစလဲဦးဝနာကလည်းပြည်သူပိုင်ပစ္စည်းပြည်သူပြန်ရဖို့အတွက်တော်လန်ရေးအမြင်အောင်မြင်အောင်ဆောင်ရွက်ရမယ်လို့ပြောပါတယ်
။တော်လန်ရေးပြည့်ရခြင်းကိုနိုင်အောင်လုပ်ရင်နိုင်အောင်လုပ်ဖို့ပဲလိုတာလေ။ကိုနိုင်တာလေအကုန်ပြီးတော့အဲဒီပြည်သူပိုင်ကတော့ပြီးပြီလေပြည်သူဆိုတာကျွန်တော်တို့ပိုင်တာပဲ
။အခုလိုအချိန်မှာအခုညီမဲ့နေသလိုခံစားနေရတဲ့ဝက်လက်ကဥစေတင်ကတော့
ကျွန်တော်တို့ဒီအင်ဂျင်ဖြစ်အောင်ဖန်တီးဖို့ဆိုတာတိတ်လွယ်တာမဟုတ်ဘူး။အဲအဲကြတော့ဘာဖြစ်လဲဆိုတော့မိသားစုလိုက်ဘဝပြတ်တယ်လို့အဲ့လိုခံစားရတာပဲ။ဟုတ်တယ်ကျွန်တော်တို့ကဒါရရဟိုမတရားသဖြင့်ရှာရတဲ့ဟိုစီစဉ်ဥစ္စာလည်းမဟုတ်ဘူးဟိုကိုယ့်ကိုယ်ကိုယ်နာကြိုးစားမှုနဲ့ဒီတိုင်းတာပြီးရအောင်အဲ့ဒါချိုးချံချွေတာပြီးလှုပ်ဆောင်လာရတာဆိုတော့ဟိုမိသားစုလုံးစိတ်လည်းဆင်းရဲကြတာပေါ့ဗျာဆိုရင်ကျွန်တော်တို့ပိုင်ဆိုင်မှုကိုအရှိတိုင်းနဲ့ပြန်ရကြင်တာပေါ့ဗျာ
မြို့နယ်ပါတီရုံးနဲ့နေအိမ်တွဲလျက်ဖြစ်နေတဲ့ဝက်လက်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမြင့်သိန်းတို့နေအိမ်ကလည်းချိတ်ပိတ်ခံထားရတဲ့အပြင်ကလထိုင်လုံး200ကိုလည်းတည်ယူသွားတယ်လို့ပြောပါတယ်။ဒီလိုဖြစ်ရတွေ့အတွက်ဦးမြင့်သိန်းကတော့နိုင်ငံတကာရဲ့ဖိအားတွေလိုအပ်တယ်လို့မှတ်ချက်ပြုပြောဆိုပါတယ်
။ကျွန်တော်တို့ဒါကျွန်တော်တို့အနေနဲ့ဒါဘယ်သူမှဒါသူတို့ကိုကျွန်တော်တို့ဒါစောရကတက်လို့မရတဲ့နေသားပါ။ဟုတ်ကျွန်တော်တို့ကျွန်တော်အနေနဲ့ပြောချင်တာကတော့နိုင်ငံတကာရဲ့အကူအညီပေါ့နော်။နိုင်ငံတကာကနေပြီးတော့စစ်ကောင်စီရဲ့ဥရိမဲ့လောက်ရတဲ့ကိုမလုပ်ရအောင်ဖိဖိရောင်းနဲ့အရေးယူပညာပေးစုံမစေချင်ပါတယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးတန်ဖန်သားတွေကမျှော်လင့်ပါတယ်။ဒိုးတန်တန်နှုတ်အစီအစဉ်ကိုဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်တာနက်ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်နဲ့စနေနေ့နေ့နဲ့6:00ကနေ9:00တွင်မှာနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအရှင်မြတ်ပံမှုကိုညီထားပြီးဖောင်ဒေးရှင်းဖြူရုံကဆက်ဆက်တာဖြစ်ပါတယ်။ဒုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ရှိပါတယ်ရှင်။
Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဗျာ။
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို
email ကနေတဆင့်နေ့စဉ်သတင်းလောအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလောအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြစေ VOA email သတင်းစာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
် VOA American သံကနေနိုဘာ20ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းလို့မီတာ19 25 30နဲ့လိုင်းလိုက်မီတာ190လောက်ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ဒီထဲမှာတော့စနေညတိုင်းထုတ်လွှင့်ပေးနေကြဦးတင်မောင်သားရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တကဝါအစီအစဉ်နဲ့အတူတပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းအစီအစဉ်နဲ့နိုင်ငံတကာသတင်းအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီထဲကမှရင်ဆုံးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တကဝါအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရတရအုပ်ချုပ်တာနဲ့အဲ့ဒီအစိုးရရဲ့အုပ်ချုပ်ရေးဟာဒီမိုကရေစီကျတဲ့အုပ်ချုပ်ရေးဖြစ်ပါပြီလားအုပ်ချုပ်ရေးဟာရွေးကောက်တင်မြောက်ခံပုဂ္ဂိုလ်တွေနဲ့အစိုးရဝန်ထမ်းတွေရဲ့ကိစ္စသက်သက်လားပြည်သူလူထုရဲ့အခန်းကဏ္ဍမပါတော့ဘူးလားဒီအကြောင်းတွေကိုဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တပြန်ကမ္ဘာအစည်းအဝေးမှာဥတ္တမောင်တန်းကအောက်ဆိုတက်ကဆိုမှာပါရဂူပွဲယူဖို့ကြိုးစားနေတဲ့ကိုအောင်ဟိန်းနဲ့ဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
နိုင်ငံရေးမှာအစိုးရတရားအတွက်တရားဝင်မှုဟာအလုံးကိုအရေးကြီးပါတယ်။ဒီမိုကရေစီလို့ပြောကြတဲ့အခါပြည်သူလူထုအတွက်ပြည်သူလူထုကတရားမျှတလွတ်လပ်သောရွေးကောက်ပွဲနည်းလမ်းနဲ့ရွေးချယ်တင်ပြောက်တဲ့အစိုးရလို့နားလည်တတ်ကြပါတယ်။ဒါကြောင့်ခေတ္တဒီမိုကရေစီရဲ့အစိုးရဆက်တက်မှာတရားဝင်မှုအတွက်ရွေးကောက်ပွဲကအဓိကကျပါတယ်။ဒါပေမဲ့ဒါနဲ့လည်းဘလုံးလောက်ပြန်ပါဘူး။ဒီမိုကရေစီသဘောအရတရားဝင်မှုကိုပြောတဲ့အခါမှာတော့အဲ့ဒီလိုပြည်သူကရွေးချယ်တဲ့အစိုးရဖြစ်ရောမကပြည်သူလူထုပါဝင်ဆုံးဖြတ်နိုင်တဲ့အစိုးရစနစ်ခိုင်မာမခိုင်မာဆိုတဲ့သဘောပါပါဝင်လာပါတယ်ပြည်သူလူထုရဲ့ဘဝတိုးတက်ရေးအတွက်ဖြစ်တာကြောင့်ပြည်သူလူထုကပဲဒီအုပ်ချုပ်ပုံမှာတော့ချက်ဖြစ်ပါတယ်ဒါကြောင့်ပြည်သူလူထုရဲ့တိပိုင်ခွင့်တနည်းပြောရင်သတင်းရယူပိုင်ခွင့်ကိုအတိမတ်ပြုလေးစားတဲ့စနစ်တွေနဲ့အုပ်ချုပ်ပုံကိုတည်ဆောက်ကြရပါတယ်အဲ့ဒါကြောင့်လေပွင့်လင်းမြင်သာရေးတာဝန်ခံမှုရှိရေးနဲ့မူဝါဒခေါင်းများချမှတ်အကောင့်တဲ့ပေါ်ရေးတွေဟာအုပ်ချုပ်ရေးပြည်ပြည်ပြောင်းလဲရေးတွေမှာအဓိကအချက်တွေဖြစ်လာကြတာပါဒီအကြောင်းတွေကိုပါတဂူဘွဲ့ယူဖို့စ조사နေတဲ့ကိုအောင်ဟိန်းနဲ့ဒီပတ်ဆွေးနွေးထားပါတယ်ကိုအောင်ဟိန်းဟာမြန်မာနိုင်ငံမှာလူမှုစီးပွားဆရာမူဝါဒလေ့လာရေးဌာနနဲ့မစ္စိကန်တက်ကတူတို့ပူးပေါင်းပြီးလေယာဉ်စိုက်ပျိုးရေးဆရာထုတ်လုပ်မှုခွင့်ဆက်သူတည်နာတွေလောက်ခဲ့ကြရမှာတော်တော်များများသူတွေနောက်တွေမှာပါဝင်ခဲ့တဲ့သူတယောက်ပါအခုခါမှာတော့အော့စတိုတက်ကလူမှာဆက်လက်လေ့လာနေပါတယ်ကိုအောင်ဟိန်းကိုကျွန်တော်အခုလိုစပြီးမေးကြည့်ပါတယ်အဲ့တော့ပထမဦးဆုံးကိုအောင်ဟိန်းကိုကျွန်တော်စပြီးမေးချင်တာကတော့ဒီမိုကရေစီနဲ့အုပ်ချုပ်ရေးစနစ်ဒီမိုကရေစီကိုအုပ်ချုပ်ရေးစနစ်ကဘယ်လိုအထောက်ပံ့ပြုနိုင်တယ်ဘယ်လိုအားနည်းအောင်လုပ်နိုင်တယ်ဆိုတဲ့အကြောင်းလေးနဲ့ကျွန်တော်တို့စကြည့်အောင်ပါကိုအောင်ဟိန်းပြောပြပါအောင်
ဟုတ်ကဲ့ဆရာအတိအကျတော့ဆရာခုနပြောသလိုပေါ့နော်ဒီဒီမိုကရေစီနဲ့အုပ်ချုပ်ရေးဆိုရင်ကျွန်တော်တို့နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ဥပမာဆိုပါဆိုဆရာ Council of Europe ဆိုရင်သူတို့ချမှတ်ထားတဲ့ Democratic Good Governance ပေါ့နော်ဆရာဒီစနစ်ချက်အညွှန်းဆုတင်နေပေါ့ဆရာအဲ့လိုချိန်ဆထားတဲ့အစီအစဉ်ပေါ့ဒီစနစ်ချက်ထဲမှာကျွန်တော်တို့နိုင်ငံရေးနဲ့သက်ဆိုင်တဲ့ဟာတွေပါတယ်ဥပမာလွတ်လပ်ပြီးတော့ကြားညှတာမှုရှိတဲ့ဟိုဟာရွေးကောက်ပွဲဖြစ်ရမယ်ပေါ့နော်ဒါပေမဲ့အုပ်ချုပ်ရေးနဲ့အဓိကထားပြီးပါတဲ့ခါတွေကြတော့ဥပမာဘယ်လိုလဲဆိုတော့သူကတောင်းဝန်ယူမှုတောင်းဝန်ခံမှုရှိတဲ့အုပ်ချုပ်ရေးဖြစ်ရမယ်နောက်ကျွန်တော်တို့ဝင်လင်းမြင်သာမှုရှိတဲ့အုပ်ချုပ်ရေးဖြစ်ရမယ်။အဲနောက်ဥမာပေါ့ထိရောက်တဲ့အုပ်ချုပ်ရေးဖြစ်ရမယ်ပေါ့နော်။ဒါတွေလည်းပါတယ်ပေါ့နော်။အဲကြတော့တို့ဒီခုနနိုင်ငံတကာအတွေးမှာတော့တို့ဒီမိုကရေစီနဲ့အုပ်ချုပ်ရေးကိုချိန်ဆက်တဲ့အခါမှာဒီလိုဖြစ်တင်နေဆိုတဲ့စံမျိုးတွေတော့ဆက်မထားပါဘူး။ဟုတ်ကဲ
့။ဟုတ်ကဲ့။အဲ့ဒီအကြောင်းအချက်လေးတွေကိုပဲကျွန်တော်တို့နည်းနည်းပို့ပြီးတော့ပေါ့နော်။အဓိကအချက်တွေပေါ့။ခုနဆက်နှစ်ချက်ထဲကအဓိကကြားတဲ့အချက်ကလေးတွေကိုပဲကျွန်တော်ပြန်သွားရအောင်ပေါ့နော်။ပထမဦးဆုံးအပွင့်လင်းမြင်သာရေးဆိုတဲ့အကြောင်းအချက်ကိုမြန်မာနိုင်ငံမှာအုပ်ချုပ်ရေးပြုပြင်ကြောင်းလဲရေးလုပ်တဲ့အခါမှာလည်းနိုင်ငံတကာအဖွဲ့အစည်းတွေကအလေးပေးပြီးပြောကြတာရှိပါတယ်။ဒါကြောင့်အစိုးရအဖွဲ့တစ်ဖွဲ့အစိုးရဌာနတွေဟာပွင့်လင်းမြင်သာဖို့လိုအပ်တယ်။
ကျွန်တော်နှစ်ပိုင်း အဓိကရှိမှတ်တဲ့နော်တပိုင်းကကြတော့ခုနကကျွန်တော်ဒီမိုကရေစီကိုအခြေခံတဲ့ကျွန်တော်အုပ်ချုပ်ရေးဆိုတဲ့အခါကြတော့အဓိကကတော့လွယ်လွယ်နဲ့ပြောမယ်ဆိုရင်ပြည်သူ့ကိုအခြေခံတဲ့အုပ်ချုပ်ရေးပေါ့ဗျာ။အဲကြတော့တစ်ဖက်ကကြည့်မယ်ဆိုရင်ကျွန်တော်တို့ဒီမိုကရေစီမူဝါဒဒီမိုကရေစီပရင်စပယ်တွေဖက်ကကြည့်မယ်ဆိုရင်တော့အာဏာကိုအလွယ်ဆုံးစားပြုလုပ်ခြင်းမရှိအောင်ကျွန်တော်ဝင် ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါရဲ့ဟု
တာလွတ်လပ်တော်ရွေးကောက်ပွဲနီလန်းတွေနဲ့ရွေးချယ်တင်မြှောက်လိုက်တဲ့အစိုးရလို့ပြောကြတာ우အဲ့တော့ပြည်သူလူထုစီကနေလာတဲ့ပြည်သူလူထုစီပြန်သွားမယ်ဆိုတော့ပြည်သူလူထုပါဝင်နိုင်ရေးပေါ့နော်ဒီသဘောရာပွင့်လင်းမြင်သာရေးကလည်းခုနကော်ဝင်းကြောသွားသလိုအဓိကတော်တော်လေးအရေးကြီးပါတယ်တာဝန်ခံမှုနဲ့ပတ်သက်ပြီးတော့လည်းဒါနိုင်ငံတကာအဖွဲ့အစည်းတွေရောအုပ်ချုပ်ရေးပြုရင်ပြောင်းလဲမှုတွေမှာပါတော်တော်များများပြောကြတာရှိတယ်အဲဘာကြောင့်လို့ကော်ဝင်းပြောချင်ပါလဲ
ဘာလို့တာဝန်ခံမှုပြောကြရလဲဆိုတော့ပြည်သူကတောင်တပ်သူကဆွဲပေးလိုက်တဲ့အာဏာကိုဒီအုပ်ချုပ်တဲ့လူတွေကနေအသုံးပြုကြတဲ့အခါမှာပြည်သူဆန္ဒအတိုင်းပေါ့နော်ပြည်သူလူခုနပြောတဲ့အတိုင်းဆိုပြည်သူလူအပ်ချက်အတိုင်းတကယ်လုံးမလုံးဆိုတာကဒီတောင်ခံမှုအပိုင်းနဲ့အများကြီးသွားပြီးတက်ဆိုင်တော့ပေါ့နော်အဲ့တော့ကမ္ဘာပံဥမာကမ္ဘာပံအနေနဲ့ကျတော့သူကနားလဲတာကျတော့တောင်ခံမှုအပိုင်းကိုဆိုနှစ်မျိုးသူကနားလဲကြတယ်ပေါ့
ဟုတ်ကဲ့
ဆိုရင်ဒီတောင်ခံမှုတောင်ယူမှုကိုကျွန်တော်တို့ခုနဒီအဆင့်ဆင့်ပြန်ပြီးတော့ထိချုပ်ထားတဲ့သဘောပေါ့ဆရာနော်ဥမာပြည်သူကနေကြတော့နိုင်ငံရေးလောကမှာရှိတဲ့နိုင်ငံရေးသမားတွေကိုကျွန်တော်ရွေးကောက်ပွဲနဲ့ထိန်းချုပ်တယ်ပေါ့။နိုင်ငံရေးသမားတွေကကြတော့ကျွန်တော်တို့ခုနအုပ်ချုပ်ရေးမှာရှိတဲ့လူတွေကိုကြတော့သူတို့ဒီတောင်းခံမှုတောင်းယူမှုရှိတဲ့ကော်မတီတွေနဲ့အဆင့်ကျန်တဲ့ထိန်းချုပ်တယ်ပေါ့နော်ဆရာ။ကျွန်တော်မှာပါလီမန်ထရီကော်မတီလိုဟာမျိုးပေါ့
။
ပြီးတော့ကျွန်တော်တို့ခုနဝန်ကြီးတွေကကြတော့အောက်ဆီယာလူတွေကိုပြန်ပြီးထိန်းချုပ်တယ်ပေါ့။ဒါကတော့သူတို့ခုနကမ္ဘာပံပြောတာက long route of accountability ဆိုလိုက်ပြီးပေါ့နော်ဆရာ
။ဟုတ်ကဲ့။
ဒါပေမဲ့အဲ့ဒီအပြင်ခုနပြည်သူကနေပြန်ပြီးတော့တာဝန်ခံမှုတာဝန်ယူမှုကိုပြန်လည်ထိန်းချုပ်တာလေးရှိတယ်။အဲ့လာကြတော့အဓိကကတော့ပြည်သူဒီခုနကျွန်တော်မူဝါဒထားမှတ်တဲ့အုပ်ချုပ်တဲ့အဆင့်ဆင့်မှာပြည်သူရဲ့ပါဝင်မှုကနေအဆင့်ပြန်ပြီးတော့ကျွန်တော်တာဝန်ခံမှုတာဝန်ယူမှုကိုပြန်လည်ထိန်းချုပ်တာပေါ့နော်။အဲ့ဒီထိန်းချုပ်မှုအပေါ်ကနေထိန်းချုပ်တာလေအောက်ကနေထိန်းချုပ်တာလို့ပြောကြအောင်။အဲ့နှစ်ခုနဲ့ပြန်ပြီးထမ်းကြရတာပေါ့နော်ထိန်းချုပ်ကြရတာ
။ဟုတ်ကဲ့။အဲ့ဒီလိုတာဝန်ခံမှုရှိလာအောင်လုပ်ကြတဲ့နီးနာရန်တရားတွေပေါ့နော်။အခုနကောင်းဝင်းပြောသွားတယ်ဆိုရင်အဲ့ဒီနီးနာရန်တရားစနစ်တွေပေါ့လေဆိုတော့အဲ့ဒါတွေအားလုံးဟာစောစောကကောင်းဝင်းမူလအဖွဲ့မှာပြောသွားတယ်လို့ပဲပြည်သူလူထုအတွက်ထိထိရောက်ရောက်အကျိုးပြုနိုင်ရေးနဲ့အများကြီးဆက်ဆက်နေမယ်လို့ထင်ပါတယ်ဆိုတော့
ဟုတ်ကဲ့ဆင
်ဒီအုပ်ချုပ်မှုကိုပြောတဲ့အခါမှာလည်းကမ္ဘာပံကအတိတ်ပဲဖွင့်ဆိုချက်တစ်ခုကိုကျွန်တော်ဖတ်ရတာဆိုလို့ရှိရင်အုတ်ချုပ်ရေးကောင်းတစ်ခုဆိုတာမူဝါဒကောင်းတစ်ခုကျင့်သုံးနိုင်တဲ့ပတ်ဝန်းကျင်ကိုဖန်တီးတာပဲဆိုတဲ့သဘောမျိုးလေးပြောထားတာကိုတွေ့ဘူးတဲ့ပေါ့နော်ဆိုတော့ထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ဆိုရင်ဘလို့အကြောင်းချက်တွေညာလို့မလဲဗ
ျမူဝါဒကိုထိထိရောက်ရောက်အကောင်းဆုံးဖွင့်နိုင်မယ်ဆိုရင်ကြတော့ဆရာအဓိကကျွန်တော်ပြည်သူလူထုပါဝင်မှုကရေးကြည့်တယ်လို့တော့ကျွန်တော်ကမြင်တယ်ပေါ့နော်ပြည်သူလူထုလိုအပ်ချက်ကဘာလဲဆိုတာပြည်သူလူထုကြုံတွေ့နေရတဲ့ခက်ခဲတာဘာလဲပြည်သူလူထုကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကဘာလဲဆိုတော့ဒါအတူတူထပ်ထပ်နားလည်မှုကနေစမယ်ဆင်းနေပေါ့နော်ဆရာအဓိကနေတစ်ဆင့်ခုနကျွန်တော်ဒီဖွံ့ဖြိုးပြီးနိုင်ငံတွေလို့ခေါ်တဲ့ဥမာ UK တို့ US တို့မှာဆိုကြတော့ကျွန်တော်တို့ခုနဒီကျွန်တော်တို့ဥပဒေတွေကြားထမ်းပြီးတော့မူဝါဒထားမှတ်တဲ့လမ်းစဉ်တစ်ခုမှာပြည်သူလူထုနဲ့ဟိုပြည်သူလူထုကိုဖိတ်ခေါ်ပြီးတော့စနစ်တိုင်မှုတွေလုပ်ကိုလုပ်ရမယ်ဆိုတဲ့ဥပဒေတွေချမှတ်ထားတာမျိုးတွေအာရှိမယ်ပေါ့နော်ဆရာဒီဖွံ့ဖြိုးတဲ့နိုင်ငံတချို့မှာကြတော့အဲ့လိုဥပဒေမျိုးမရှိတော့ပြည်သူလူထုကိုတနည်းတစ်ပုံနဲ့ဒီဥပဒေချမှတ်ထားခြင်းမရှိတော့တနည်းတစ်ပုံနဲ့ပါဝင်ခွင့်ရှိအောင်ဒူဘန်နဲ့ဥပမာတွေလည်းရှိပါတယ်ဟုတ်ကဲ့ဆရာ
ဟုတ်ကဲ့အဲမကြသိငံလည်းအကူအောင်ဟင်းကဒီစာတန်းဆောင်ရေးဖို့အတွက်နိုင်ဂျီးရီးယားကိုသွားခဲ့တယ်ပေါ့နော်အာဖရိကနိုင်ငံတွေကိုသွားခဲ့တယ်ဆိုတော့ဖွံ့ဖြိုးစဲနိုင်ငံတွေနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေကအဲ့ဒီလိုထိရောက်တဲ့အုပ်ချုပ်မှုကောင်းကိုကျင့်သုံးတဲ့နေရာမှာဘယ်လိုများကွက်ပြားခြားနာတာတွေ့ရလဲဗျ။
ဟုတ်ကဲ့ဆရာဥမာခုနနည်းနည်းစပြီးတော့ပြောခဲ့သလိုပါပဲဆရာဥမာကျွန်တော်တို့ UK မှာဆိုရင်ကျွန်တော်တို့ဒီထိရောက်တဲ့မူဝါဒဆမှတ်ရေးဖြစ်ဖို့ဆိုရင်အထူးသဖြင့်ခုနကျွန်တော်ကပြောနေတဲ့အထက်မှာပြည်သူလူထုပါဝင်မှုကိုစောင့်ပေးပြီးကြောင်းနေအဲ့ဒါပဲဆက်ပြီးပြောကြတာပါဆရာပြည်သူလူထုပါဝင်မှုရှိအောင်ဆိုတော့ကျွန်တော်တို့ဒီဥပဒေချမှတ်ထားတာရှိတယ်ပေါ့နော်ကျွန်တော်ဒီ policy တစ်ခုချမှတ်တော့မယ်ဆိုရင်ပြည်သူလူထုနဲ့ပြည်သူလူထုကိုဒီ consultation လုပ်ရတဲ့ process မှာမဖြစ်မနေပါဝင်ခွင့်ပြည် yang ubi tamat halam itu pun juga ini ni, macam itu juga hamil mawa. Dalam ini ubi itu kuku tak tamat dalam itu, tuah consultation period, no, di kala ada macam itu lulu ini ni, tuah complaint seno yang ini ubi ni pada bilang, no, itu kalam juri tamat tau tamat dalam itu bilang, seno di pun juga ini ni ni mawa. Cuma thala itu ya, no. Tuma penyusunan yang ni macam jadi, tuwa tu siapa? India lo yang ni macam jadi, tu cuci sejeng macam ni. Tuga, awsi macam ni dek. Kena wenan ni asal tu dua. Di dulu sejeng ni, tercapa tu jono CSO ni korang, no. Sesuatu sahaja organisasi ni, ko kawan pun ya biro. Tu nasional time biro. Di jono lo, di sini mungkin juga lo kawan reporter ni, clear juga lo punya tinggal ni. Jemai wenan pun juga lo pergi jemai supido. Jono lo kena ubi macam thala tau, ma.
ဒီလိုလိုကိုတိုင်းနေတဲ့ဒလိထုံနှန်းစင်တာနဲ့တွားကြတဲ့အခွဲတွေလည်းရှိပါရဲ့ဆရာဥမာဒီရလို့ခံနေမှာပေါ့။ဟုတ်ကဲ့။ဟိုနောက်ဆုံးမေးခွန်းလေးပါ။အထူးသဖြင့်အုပ်ချုပ်မှုပြုပြင်ပြောင်းလဲရေးတွေကိုလုပ်ကြတဲ့အခါမှာပေါ့နော်။အရင်တုန်းကတော့အဲ New Public Management ဆိုပြီးတော့ခေါ်တဲ့အများပြည်သူဆိုင်ရာစီမံခန့်ခွဲမှုလက်ဆိုတဲ့အယူအဆနဲ့ပြောင်းလဲလာကြတာရှိတယ်။ပမာအားဖြင့်ဆိုရင်ပုဂ္ဂလိကကဏ္ဍမှာစီမံခန့်ခွဲရေးကိုသွားမယ်ဆိုတဲ့ဟာတွေရှိတယ်။နောက်ပိုင်းမှာကြတော့ Citizen Engagement ဆိုတဲ့
နိုင်ငံသားတွေပါဝင်တဲ့เนาะပြုပြင်ပြောင်းလဲတွေလှုပ်လာကြတာရှိတယ်အဲ့တော့ကဘာကြီးကဘလို့လမ်းကြောင်းမျိုးပေါ်မှာအုပ်ချုပ်ရေးပြုပြင်ပြောင်းလဲနေပတ်သက်ပြီးတွားနေတာကိုတွေ့ရတယ်ဟုတ်ဆရာပြောတာမှန်တယ်ဆရာခုနကဒီလက်ရှိအရွေးကပေါ့เนาะကျွန်တော်နားလဲတလောက်ကတော့ခုနကဆရာပြောခဲ့သလိုပဲအရင်တုန်းကကြတော့သူကဒီ ทางกว่าปูเสร็จไปนี่มาที่ปุบลิกะเนี่ยอุทธรณ์ยีปုံစံนี้เนี่ยตั้วจ๋าอย่างอ๋อคือว่าเลิกจ๋าเลยใช่ป่ะเนาะอตันดาสกูติสิไม่อ่อนเย็นน่ะดิสิมองเย็นเนี่ยคืออะไรบาลุเลยสรุปอะคือเราเนี่ยกระบะก็ขึ้นในเป็ดตนาฤาก็อภิรอชุบคุยในเป็ดตนาฤาปาล่ะสิไอ้เจ้าอยุ่ยอนิเนี่ยก็ขึ้นในนาปูพี่แล้วปูป้องปาวินพี่แล้วตองเยจ๋าป่ะอภิสิอสุยะเทมมาเป็นสิพี่อสุยะอภิสิ2คู่ป้องพี่แล้วเป็ดตนาชี้ชี้ในหาမျိ organization in a civil society, who are me or the Nazco, who think that I was a jury or any bugger one of that. They are not built about the who are me or also get three bugger one in the room. My hope to be found one. You never found a who are me or the Nazism that you would want in the room.
Pobu, Dauchara, Nanganiba, or any as you die, Sabi, Lightning Jada, who do you like me?
แต่ตัวอย่างเลยเสียอุมาคุณอาจจะน้องเบลเกลูเบสน้องพระมาตัวเองอินเดียอุมาอุบมาไปแล้วอุมาอินเดียจันโรดีอุมาเชฟปราชญ์สุราเสียประเทศกาตาร์ตัวจันโรฮิมาลัยรีเจมอนนะแต่มาที่เดียที่ตัวสเต็กคุมาส่วนใหญ่เอลูเบสเสียดีปัญญาตัวเอาสิมาที่เดียปัญญาอยู่มาสามุปีเดียสุยาธานารีส่วนใหญ่สุกาดีกาตัวอันยูดมีเดียดีกาปาวินเน่เพื่อสิ่งที่เพื่อทาร์เดเอาสิเพื่อสิ่งที่วุตุว่าไทม์นารีคลีรูเบลูปัญญาติยามเลยบ่เนาะ
จ้องอยู่เป็นยามาสาวเป็นเลยบ่จ้องเชิงอยู่เป็นลุงยายมาจ้าเชิงเป็นเลยบ่เนาะไอ้ดูไทม์มีบีดอสตีนีบีดอมาตั้งสิที่คุณจ้องในที่สาวดารีเป็นยุ่งยุ่งนั่นในจ้าจ้าเชิงนารีจ้าเชิงมาดิแค่ดารีก็เลิกจ้าละโอเคโอเคเจ้าจู่ว่าเรื่องของเฮ้ยเจ้าจู่ว่าเรื่องเฮ้ยโอเคคือเจ้าสุนีตัวละก็รอออกสุดแต่กลุ่มมามัวละยี่อะไรปะเดียปาร์กูบวยเจ้าหน้ากูเฮ้ยพี่ปานเองจะรอดมาดันนะ
ผู้ดำเนินการซีซั่นแต่สุดท้ายดิโมกราซีลุกขึ้นในเขตยังกบ้าซีซั่นกูน่าเสียงเงียบผิดไปเลยกูดูข่าวระบาดเรื่องที่ตายอยู่มาดเรนเดโกเต็นซับบีมาผิดไปเลยที่ผ่านมาเราฟังดีมีมาดเรนท่านาเอริดาเดนิฟเฟนส์เจอร์อเมริกันนั่งอยู่เพียงเดียวตัวละที่ผมฟังดีเสียงอุกทามิสเซสซาซากาวะข่ายมีเงาตัวยาวบิดอปิดขยะใส่ชีนีตัวยาวลีลากันเนี่ยเดี๋ยวนั่งยังได้วุ่นยิ่งท่านาอาชาสัญญาทูตันมา
ส่งข้อความมาในเงี้ยคลีนป่าวเว้นแต่ประเด็นมาตรงนี้กูนั่นแหละเนี่ยกูเว้นข้ามองดูกับซูซี่เต็มยาทาวาเลยครับเนี่ยเสียอนาคตมีเรื่องอะไรยามานั่งงูนั่งกันกันเนี่ยติดตามเรื่องต้นมันเลยหลับตาลอยยาวลายยาละพี่พันสี่ขยันตุเรียนลุตามยูเรชินีไปเลยสิ่งสิ่งก็พันสี่เทมิงเคเรอเมริกันสันนิษฐานมาเทนิฟเฟนส์จ้าโน้มมาเสียชาวยานิกาเบมิชิแกนพินิกาตัวเองอุปยาวไปเลย ฟรอนเดียมีมาตรินข้าเอริตาเมสเตอร์เฟนสเตอร์ฮาเมล่าเนสเซเลียนิกาเชิงหงานในเปลี่ยนแปลงลิเซียดเฉิงสิ่งสิ่งก็พันสิบีโร่ปงมางาคุเนตยาสวีสุเคราวาตุกูทาวน่าสัตว์เนปิดันชามาลาปีเดนาวโน้มบาสังอาเยนิมาโร่ปิดันอาลงงานในส่วนยิ่งขึ้นเปบีโร่เปียนลุเปเคราพิบาร์เลยอเมริกันเงาชายวันนี้อันเดนิบลิงเงนกาเลเทนิเฟนสเตอร์ลุมยาคเรอปอจูซูจังเจนยาเจทุบยังเฮบาร์เลย မြန်မာနိုင်ငံမှာမတရားဖန်ဆီးခံရတဲ့ကြံ့အကျဉ်းချနေသူတွေပြန်လည်လွှမ်းမြောက်ရေးဆက်ပြီးတော့တိုက်တွန်းဆောင်ရွက်တော်မယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့နိုဝင်ဘာလ15ရက်နေ့ကြေညာချက်မှာဖော်ပြထားပါတယ်။ဂျပန်မြန်မာချစ်ကြည်ရဲ့အသင်းဥက္ကဋ္ဌဟိုက်ဒိုဝါတာနာဘီမြန်မာနိုင်ငံအမျိုးသားပြန်လည်တင်မြှင့်ရေးအထူးကိုယ်စားလှယ်နဲ့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယ
Danny Fenster ko pyan lo pe kha da lo sit kaung si ga tadin thau pyan kha ba de.
Yakai bi ne twe AA yakai tat phwe ne Myanmar sit tat cha a pye yae yee tbo tu ni hu ya aw. Manit ka chaung win saung ywe pe kha de Nippon Foundation okkhata Japan 2 ko sle Mr. Yohi Sasakawa ga yakai bi ne ko twa yauk bi a pye yae chee ni ko le la kha ba de. တက်ခဲ့ပြင်းတဲ့လူတော်ပြေးအကြောင်းကစစ်ပေးဒုက္ခသည်စခန်းတွေကိုမစ္စတာဆာဆာကာဝါတွားရောက်လေ့လာခဲ့တယ်လို့ရခိုင်မျိုးသားပါတီ ANP နဲ့လည်းတီချာတွေ့ဆုံခဲ့ပါတယ်။ဒီလာစနေနေ့ကမြန်မာနိုင်ငံကိုရောက်ရှိလာတဲ့ညီငယ်ထူးကိုယ်စားလှယ်မစ္စတာဆာဆာကာဝါဟာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမေအောင်နိုင်နဲ့နှိုင်းပါစက်သုံးရက်နေ့ကတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံရဲ့ည Pidu Party Pawe, Nangae Party Kongdao Tuisong Gaba, Nuiba Sachiani Dinza Shilin Wemaro, Mimanang Kawasi, Tatangu, Pilu Dawu, Kachin, Kayene, Yakai Ditaga, Toka de Scanui Pawe, Pianle Tura Yiri Dwe, Luzajin Sanamu Kuni Pi, Mriga Dola, Sakona Tangu, Nippon Foundation, Luran Pia Dawu Shidelule, Jinya Kebari.
Sitaka Anna Tintare, Yamanagama, Achene Pianle Tinyanki, Democracy, Pupin, Pianle Lunga Nipian Sanibo, Jopa Murima, Dioninga, Ningaga Taiwanet to Fetu Samatuamavalo, Dioning and Chaitana, Biokunyaga, Noema, Sachayanega, Biovare, Yamanango, Latalo, Yoshikere, Dioning and Chai, Wunitana, Asha Sanya, a truth and a man, Sungo, Shanya Kiz and Dwayne. Sigongsong Bojomuji may online at Drisong Biro, Yama Aye, ASEAN Bondo to Nichang Aya account of Pomo, Chenery Sune Keresure, the Denune Patapi, the Denthout Uye Mimiajago, Jokunya, Zoli Janga, Elo Chija Keraba, Eddie Kiss and Dream Bojomuji may online, Sigongsi, Nangan Chai Wunyi, Ubuna Mangwe, Bidansu Soya for Yong Wunitana, Bojoji Abirune Drisong Biro, ASEAN Bondo to Nichang Aya account of Pomo Rema. ဒီဦးနိုင်ငံကလက်တွဲလှုပ်ဆောင်သွားမဲ့အကြောင်းဆွေးနွေးခဲ့တယ်လို့ပြောခွင့်ရသူကပြောပါတယ်ဒီဦးနိုင်ငံခြားရေးဝန်ကြီးဌာနအာရှဆိုင်ရာအထူးတန်တမန်မစ္စတာဆွန်ကော်ရှန်ဟာအခုလာတော့ကလည်းမြန်မာပြည်ကိုတပတ်ကြာလာရောက်ခဲ့ပြီးတော့အဲ့ဒီအချိန်ကလည်းစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မှုကြီးမြင်အောင်လိုင်းနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော
chamat domaba, tossasuji bo swesutare muridega, ingani rinsisinija, the bawa piani saya mune, miapidu tiny eja mupiapiang, losa murigo, nibiro tu tiayoma, ingaliga jana sisimupi, tiayonga kulu, sompia laidawa, siana temupo, kangwa jaune, ana tain sitane, pubang sawyamu, malopu, yuta democracy, pejoka, topian jinaja, nasaune, sasa bi, turogo jaza di poma, Mayanga Kawine Swechet in Harapare, D Dodway, Mematama Mune, Matia Chulunde Sure, Swechene, Dorsan Sujine, Muda, Democracy Pueto and Padiga, the Chakong Rigo, Second Siga, Nuima Sangayanima, Tatu Tia Swellai Bare, Nagano Damigan Poku Dorsan Suji, Tamra Uemi, Tauda Muao, Piao Su Yuka Way Commission, Okata Ula Tene, Yuka Way Commission, Pueon Ticho Opanwe. Lu Secha Ugu Dia Swesu Lide Jiao, Sekong Si Kan, Juika Wei Komshinga, Nuima Sangai Niga, Tintopia Mare.
Sitaka Anna Demiro Lava Entu, Titakan Kakoye Tadrine, Sekong Zija, Apian Lapchikamuri, Sozong Babanire, Piapi Nefama, Taipori, Mercedi Dre, Tauna Chide, Pizure, Sabido, Belo Yapini Avare, Akuya Baimabe, Movie, Muboga, PDF Genskan Kugo, Sikong Siga, and Alojene, Winsida Maro, Lene Chirune, Pidajang, the Mulong Topinia Relu, Tita Kanuga Piovale, Apian Lampicamo Dren Padicate and Yarelule, Piovale, Sikong Si Piokunya, Pocho Zomitongaro, Movie and Muga, Diver Chin in Nepatati, Tizonia Topo, Piosuram Shibeme, Giapine, Pecum Pema, Diver Pidelu, Roti Piovale. Korean Badawe Miyazushiya, Chimpi Deyapine, Akulu, Daipo Rejang, Badaye Kanari, Badaye Wubyu Sudong Navare.
မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီရေးပေါ်လိုအပ်နေသူ၃တန်းလောက်ရှိနေပြီးတော့အဲ့ဒီအထက်မှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအကူအညီလိုအပ်နေသူကနှစ်တန်းပါဝင်တယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလုပ်ငန်းညှိနှိုင်းရေးမှူးရုံးအိုချာကနိုဝင်ဘာ၁၈ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ခင်ဗျာအခုတစ်ခါတော့ဒီပါတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုလည်းအလဲပေး
ကျွန်တော်တို့အနေနဲ့ဒါပေကူးမှာဒါသူတို့ကိုအရေးပါတယ်။ဒီခွေစီဝါရေးပြိုင်ဆိုင်မှုတွေနဲ့ထိုင်ဝမ်ကျွေးရေးစားရကိစ္စတွေကိုခုခုလေးလေးဆွေးနွေးခွင့်ရတဲ့အတွက်ဝမ်းတာတဲ့ကြောင့်သမရပိုင်တန်ကပြောပါတယ်။အမေရိကန်ရဲ့အကျိုးစီးပွားတွေစံတန်မှုတွေနဲ့၂၁ရာစုခေတ်မှာပွင့်လင်းလွတ်လပ်ပြီးတော့ပြတာတဲ့နိုင်ငံတကာစနစ်တည်းရဲ့အတွက်စီးနင်းစည်းကမ်းတွေပေါ်ပေါက်ရေးမဟာမိ
ဒီမိုကရေစီနဲ့အုပ်ချုပ်ရေးဆိုရင်ကျွန်တော်တို့အစီအမံတစ်ဖက်သက်အတင်းကျပ်ဆောင်ရွက်မှုမျိုးတွေကိုအပြင်းထန်ဆန့်ကျင်တဲ့အကြောင်းအင်ဗီယိုထုတ်ပြန်ကြမှာပေါ်ပြထားပါတယ်။ခေါင်းဆောင်နေရာဆွေးနွေးမှုဟာကျူတင်ထပ်မံထားတဲ့ဆိုင်အချင်းပူကြခဲ့ပြီးတော့တုံးလိုက်ခွဲကြနှစ်ချင်းခွဲပြီးတော့ဆွေးနွေးခဲ့ရတဲ့အကြောင်းအမေရိကန်ဆိုရာအစီအမံရရှိကြောက်ကပြောပါတယ်။ အာဖဂန်မဟုတ်ဘဲအပိုင်ဆိုင်တဲ့ဒေါ်လာ9ဘီလီယံကျော်ကိုအမေရိကန်ကထိန်းချုပ်ထားပြီးတော့ဘန်နာရဲ့အရာပိတ်ဆို့တန်ဖြတ်ထားရတွေကိုရုပ်သိမ်းမပေးလို့ရှိရင်အာဖဂန်ဒုက္ခသည်တွေအလုံးကြီးနဲ့ထွက်ပြေးနိုင်တဲ့အနေရှိတဲ့အကြောင်းတာလီဘန်နိုင်ငံသားဝင်ကြီးကအမေရိကန်ကွန်ဂရက်ဆွတ်တော်ကိုအိတ်ဖွင့်ပေးစာတစ်စောင်ရေးသားတတိပေးခဲ့ပါတယ်။ပိတ်ဆို့မှုတွေဟာကုန်သွယ်ရေး
ဒီမိုကရေစီနဲ့အုပ်ချုပ်ရေးဆိုရင်ကျွန်တော်တို့အနေနဲ့ဒါပဲဒီမှာဒါသက်သွားမယ်ဆိုရင်အာဖဂန်အစိုးရနဲ့ပြည်သူလူထုအခက်အခဲကြုံရပြီးတော့ဒေတာတွေနဲ့နိုင်ငံတကာမှာပါအလုံးကြီးနဲ့ရွှေပြောင်းကြေကြာသူတွေပေါ်ပေါက်လာနိုင်တယ်ဆိုပြောသတိပေးထားပါလေ ဆူဒန်မှာဆက်နိုင်တင်ထားတာကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေအချိန်မြင့်လှုပ်ဆောင်မှုတကြွလှုပ်ရှားသူတွေကအခုရပ်ပိုင်းတွင်ဒီမှာစော်ဩခဲ့ကြပါတယ်ဆန္ဒပြလူအုပ်ကိုလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်လူစုခွဲခဲ့ပါတယ်ဆန္ဒပြသူတွေကိုလုံခြုံရေးတပ်တွေကနေယူပုံးတွင်တိစက်အစ်စ်တွေနဲ့တနက်ပြစ်ဖောက်ပြီးတော့လူစုခွဲခဲ့ကြအောင်အနည်းဆုံးလူ15ယောက်တိတ်ဆုံးရတဲ့အကြောင်း
ကျေးဇူးတင်ပါတယ်ရှင်။ဒီကနေ့ရွေးကြတော့ရဲဝန်နဲ့ရှစ်ဆက်ကိုရောင်တန်ရရခဲ့လို့ဆိုပြီးတော့ရဲသားတယောက်တည်းဆုံးရဲသားအယောက်၃၀မျိုးရုံမှုနဲ့ဖြစ်စဉ်မျိုးရှိတဲ့အကြောင်းမှတ်သားရတယ်လို့ပြောပါတယ်။မြို့တော်ခတ်တုံတော်ဝိုင်တပ်ဖွဲ့ဝင်အများပြဖြန့်ချထားပြီးတော့လမ်းတွေတရားတွေလည်းပိတ်ထားခဲ့ပါတယ်။ရဲသားတွေမှာပါဝင်တဲ့စစ်အုပ်ချုပ်ကောင်စီကိုဖွဲ့ပြီးတော့နှင
ဒီတောက်စီတော်လာ၅ဘီလီယံဘူတမရချူပိုင်ဆူရကဝေဝစီတင်နေစုပြောလေမေကန်တရနေမှာဖော်ပြထားပါ။ ပြည်ထောင်စီတော်လာ၅ဘီလီယံဘူတမရချူပိုင်ဆူရကဝေဝစီတင်နေစုပြောလေမေကန်တရနေမှာဖော်ပြထားပါ။ပြည်ထောင်မှာပြီးခဲ့တဲ့နှစ်ပတ်တွင်နေတော့ငါအငားရင်တစ်စီးမီးလောင်ပေါက်ကွဲပြီးတဲ့နောက်ပြည်ထောင်မှုအလေးလက်အဆင့်ရှိတဲ့သူတွေအတွက်စီးရုံတရရဲ့အခြေအနေနဲ့တည်ဆုံးမှုကိုအခုဆေးပြားတွေကကိုယ်စီရကနှုံလောင်လျှော့ချပေးနိုင်တယ်ဆိုပြောလေဖိုင်ဆာကပြောပါတယ်။ဒီတောက်စီတော်လာ၅ဘီလီယံဘူတမရချ
ဒီပေါ့ကွဲမှုနဲ့ဆက်ဆက်သူအသက်20ဝန်းကျင်အမျိုးသားလေးယောက်ကိုတနင်္လာနေ့တနင်္လာရက်တွေမှာဖမ်းထားခဲ့ပြီးတော့သူတို့ရဲ့နေအိမ်ကိုရှာလာမှာအရေးပါတဲ့ပစ္စည်းတွေကိုရှာတွေ့တဲ့အကြောင်းစံဖတ်မှုတံပြင်းရေးထူရေးကပြောပါတယ်ရှင်။ တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီတန်စင်ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဗီအိုအေကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညစဉ်9:00နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုတ်တန့်လိုင်းကနေနေစဉ်24နာရီရုံမြင့်တန်ကြားထုတ်လွှင့်မှုအဖြစ်ဗီအိုအေအမေရိကန်တန်နဲ့
RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်ဝှမ်းကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးစကားဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကနေကိုကြည့်ရှုကြရပါပါ။လူရုမိတ်ဆွေရုတ်တန်လိုင်းက
Tancom 6 Duru Channel 123 နှုတ်ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ဂျူရူဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်ငြိမ်မှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ဒီကနေ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။သောရရှင်နေနေကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်စာရေးသားဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုတော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က12023812555လေးဖြစ်ပါတယ်ခင်ဗျာအခုတော့ကြံစီနေတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလဲကြီးညာပေးပါခင်ဗျာ
အမေရိကန်ဘူတော်လိုင်းအေဂျင်စီ CIA ဒုတိယအကြီးအကဲနဲ့ထိုင်းဝန်ကြီးချုပ်တို့တောင်ချာနေကဗန်ကောက်မြို့အစိုးရအိမ်တော်မှာပြေဆုံးခြင်းတွင်ဆွေးနွေးကြတဲ့ကိစ္စရပ်တွေထဲမှာမြမလူမျိုးရေးအခြေအနေနဲ့ထိုင်းနိုင်ငံကလူသားစာနာမှုအကူအညီပေးနေတဲ့အခြေအနေတွေကိုပါထည့်သွင်းဆွေးနွေးခဲ့ကြတယ်လို့ထိုင်းအစိုးရအဖွဲ့သတင်းရင်းမြစ်တွေကကိုးကားပြီးဗန်ကောက်ပို့သတင်းစာကရေးထားပါတယ်။ဝန်ကြီးချုပ်ပရယုတ်ချန်ဒိုချာနဲ့ CIA ဒုတိယညွှန်ကြားရေးမှူးဒေးဗစ်ကိုဟင်တို့ဟာဂျူရင်ကြေညာမထားဘဲတောင်ချာနေမနဲ့9နာရီခွဲလောက်ကထိုင်းအစိုးရအိမ်တော်မှာ45မိနစ်လောက်ကြာပြေဆုံးဆွေးနွေးခဲ့ကြတယ်လို့သတင်းရင်းမြစ်တစ်ခုကိုကိုးကားပြီးဗန်ကောက်ပို့ကရေးပါတယ်။အဲ့ဒီဆုံပွဲကိုသတင်းမီဒီယာတွေတက်ရောက်သတင်းယူခွင့်ပိတ်ပင်ခဲ့ပါတယ်။အသက်16နှစ်နဲ့အထက်အရွယ်ရောက်ပြီးသူတွေကိုကိုဗစ် -19 အဖြစ်ကာကွယ်ဆေးထိုးဖို့အမေရိကန်ရောဂါကာကွယ်ရေးနှင့်ထိန်းချုပ်ရေးဌာန CDC အကြံပေးဘုတ်အဖွဲ့ကတောက်ကြနေမှာတညညတည်းအဆုံးဖြတ်ပေးလိုက်ကြပါတယ်။အသက်50အထက်လူအလုံးကိုလည်းအဖြစ်ကာကွယ်ဆေးထိုးကြဖို့ CDC ကတိုက်တွန်းထားပါတယ်။အမေရိကန်နိုင်ငံမှာအရွယ်ရောက်ပြီးသူအလုံး Pfizer နဲ့ Moderna ကိုဗစ်အားဖြင့်ကာကွယ်ဆေးထိုးအရေးပေါ်သုံးခွင့်ပြုတယ်လို့အမေရိကန်အစားအစာနဲ့ဆေးဝါးဌာန FDA ကထုတ်ပြန်ခဲ့ပြီးတဲ့နောက် CDC ကလည်းအခုလိုထုတ်ပြန်တာပါ Moderna နဲ့ Pfizer BioNTech အားဖြင့်ကာကွယ်ဆေးတွေကိုလူတချို့ကိုပဲခွင့်ပြုထားခဲ့တာဖြစ်ပေမဲ့အခုတော့ဒုတိယကြိမ်ကာကွယ်ဆေးထိုးပြီး6လပြည့်သူတိုင်းအားဖြင့်ကာကွယ်ဆေးထိုးခွင့်ရပြီဖြစ်ပါတယ်ဥရောပတိုင်းမှာ COVID-19 ရောဂါပြန့်နှံ့မှုထိန်းချုပ်ဖို့နှစ်နှစ်နီးပါးကြာအကန့်အသတ်တွေချမှတ်ခဲ့တဲ့ဈာမှာပဲယောဂကူးစက်မှုတကြောပြန်မြင့်တက်နေပါဗျ။ဈာမရေးဆိုင်ရာအချက်တွေကပိုးပြီးတော့ဆိုးလာနေတယ်လို့အခုဆိုရင်ကာကွယ်ဆေးထိုးထားသူနဲ့ထိုးမထားသူတွေအကြားအခြေတင်ဖြစ်ကြတာလည်းပိုများလာနေပါဗျ။ဈာမရေးဆောင်ရှောက်မှုစနစ်တွေမှာမနိုင်မင်းဖြစ်လာတဲ့အဆိုးရွားတွေကကာကွယ်ဆေးထိုးမထားသူတွေအပေါ်ကန့်သတ်ချက်တွေချမှတ်နေပြီးအဲဒီလိုလှုပ်တာကနေကာကွယ်ဆေးထိုးနှုန်းတက်လာမယ်လို့မျှော်လင့်နေကြတာပါ။ဩစတြေးလျနိုင်ငံကတော့တောက်ကြနေမှာနောက်ထပ်တဆင့်တိုးပြီးဖေဖော်ဝါရီလနေ့နောက်ဆုံးထားပြီးမဖြစ်မနေကာကွယ်ဆေးထိုးရမယ်လို့ကြေညာထားပါတယ်။အဲဒီလိုကန့်သတ်ချက်တွေပေါ်လူမှုလက်ကွေးဆိုင်ရာလူရှားသူတွေကအမြဲတောသားထွက်ကြပြီးနိုင်ငံတွေဟာတတိပုဂ္ဂလအခွင့်အရေးတွေကိုကန့်သတ်နေရဲလို့ပြစ်တင်ဝေဖန်ကြပါတယ်။နာမည်ကျော်တယောက်တင်းနစ်မယ်ဖန်းရှိုးရေပျောက်ဆုံးနေတာနဲ့ပတ်သက်ပြီးကမ္ဘာနာမည်ကြီးတင်းနစ်အားကစားသမားတို့နဲ့အတူယနေ့အဖွဲ့အစည်းတွေလူ့အခွင့်အရေးအဖွဲ့တွေကအဖြေရဖို့ဖိအားပေးတောင်းဆိုနေကြပါတယ်။တရုတ်လူ့သမ္မတဟောင်းကျန်းကောင်းလီဟာလွန်ခဲ့တဲ့3နှစ်ကတင်းအာဓမဏီသုံးပြီးသူ့ကိုလိန်ဆက်ဆံခဲ့တယ်လို့နိုမာလာနေ့နေ့မှာဖန်ရှုရီကဆိုရှယ်မီဒီယာပေါ်မှာရေးခဲ့ပြီးတဲ့နောက်သူဟာလူမြင်ကွင်းကနေဒီနေ့အချိန်ထိပျောက်သွားတာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကလိန်မာဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Holly Kate Cardo ဖြစ်ပါတယ် VOA American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိ line diameter 19 25 30 နဲ့ line diameter 190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ဒေါ်လာရှင်တွေအားလုံး ေးကင်းလုံခြုံနိုင်ကြပါစေခင်ဗျာကျွန်တော်ညားပါ
This program has come to you from the Voice of America, Washington.